Welcome to the Voice of America in Burmese.
ဒီနေ့ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ8ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒူမီတာ24/50 နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုအောင်လင်းဦးနဲ့အတူသတင်းတွေတင်ပြပါမယ်ရုရှားတို့ထိန်းချုပ်ထားတဲ့ဇာပိုရီဇီယာနျူကလ িয়ার ဓာတ်ပိစက်ရုံအနီးကဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းချဖို့ယူကရိန်းကတိုက်တွန်းနေပါတယ်အီရန်တို့တိုးလောင်ထားတဲ့တန့်စင်ယူရေနီယံဟာနျူကလ িয়ার ဘုံတလုံးထုတ်လုံနိုင်လောက်တဲ့အထိလုံလောက်သွားနိုင်တယ်လို့ IAEA ကပြောပါတယ်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံချဖို့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုစစ်ကောင်စီအခြေခံကဖိတ်ခေါ်နေပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့စစ်ကောင်စီအခြေခံနဲ့ရုရှားသမ္မတတို့တွေ့ဆုံမှုအပေါ်တုံ့တက်ချက်အမြင်တစ်ပုဒ်မှာတော့
အခု2021ဒီအာဏာသိမ်းတဲ့ကိစ္စမှာကြတော့liberal ကနောက်ပြန်ရှော့ကြပြီးတော့ဒီအမျိုးသားရေးဝါဒီတွေအားကောင်းလာတယ်
ပြည်သူပါတီဥက္ကဋ္ဌဦးကူဝကြီးတုံးသက်ပြောကြားသွားတာပါခင်ဗျာသတင်းနဲ့ပြီးမှနားဆင်ရဖို့ရှိပါတယ်အခြားသတင်းပေးဖို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ဂျာတာပရီနေမနက်ခင်းရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံတွင်ဇာပိုရီဇီယာနျူကလ িয়ার ဓာတ်ပိစက်ရုံအနီးရုရှားတို့သိမ်းပိုက်ထားတဲ့ဒေသတွေမှာနေထိုင်ကြတဲ့ဒေသခံတွေဘေးကင်းလုံခြုံရေးအတွက်ရွှေ့ပြောင်းချဖို့ယူကရိန်းအစိုးရကဗုဒ္ဓဟူးနေ့မှာတိုက်တွန်းထားပါတယ်။ဇာပိုရီဇီယာနျူကလ িয়ার ဓာတ်ပိစက်ရုံအနီးတစ်ဝိုက်ကဒေသတွေမှာနေထိုင်ကြသူတွေဘေးလွတ်ရာရွှေ့ပြောင်းချပါ။ယူကရိန်းထိန်းချုပ်တဲ့ဒေသတွေကိုရွှေ့ပြောင်းနိုင်ဖို့နီလန်းရှာကြပါလို့ဒုတိယဝန်ကြီးချုပ်Irina Bishchakka Telegram မှာရေးသားထားပါတယ်။ Nuclear Data Base ရုံရှိရာအဓိကမြို့ဖြစ်တဲ့ Ina Hoda မှာတော့ Russia တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေရှိနေပြီးလျှက်စစ်လက်ပြတ်တောင်နေကြောင်းပြပကိုတိန့်ရှောင်နေတဲ့မြို့တော်ဝင်က Telegram မှာတီးကြရေးသားထားပါတယ်။ဥရောပရဲ့အကြီးဆုံး Nuclear ဆက်ရုံကိုပြစ်ခတ်တိုက်ခိုက်နေကြောင်း Russia နဲ့ Ukraine အစိုးရတို့အပြန်အလှန်ဆွဆွဲနေကြပြီး1986ခုနှစ်တွင်က Ukraine ရဲ့ Chernobyl Nuclear Data Base ရုံမတော်တဆမှုလိုမျိုးနျူကလ িয়ার မတော်တဆမှုဖြစ်နိုင်တဲ့အန္တရာယ်ရှိနေပါတယ်။ဇာပိုရီဇီယာနျူကလ িয়ার ဓာတ်ပိစက်ရုံကိုဆက်ပြီးတော့တိုက်ခိုက်နေကြတာဟာလက်တင်ခံနိုင်စရာမရှိဘူးလို့လည်းနိုင်ငံတကာအမှုမျိုးစွန့်ရင်အေဂျင်စီအကြီးအကဲကအင်ကာနီမှာပြောဆိုထားပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီချင်းပင်တို့ရှစ်သတင်းဘက်ဥဇ်ဘက်ကစ္စတန်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာတွေ့ဆုံကြမယ့်အကြောင်းရုရှားဆိုတာတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။လာမယ့်ကြာသပတေးနေ့ကစစမာကန်မြို့မှာနှစ်ရက်ကြာကျင်းပမယ့်ရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့ထိပ်သီးအစည်းအဝေးမှာခေါင်းဆောင်တို့တွေ့ဆုံမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာရုရှားသမ္မတကြီးအန်ဒရီတနီဆော့ဖ်ကသတင်းတောက်တွေကိုပို့ထုတ်နေမှာပြောလိုက်တာပါနှစ်နှစ်ခွဲကျော်ကာလအတွင်းတရုတ်သမ္မတရဲ့ပထမဆုံးပြပခီးစဉ်ဖြစ်လာမယ့်ဥဇ်ဘက်ကစ္စတန်ထိပ်သီးအစည်းအဝေးမတိုင်ခင်ကာဇက်စတန်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတယ်လို့လည်းရုရှားမီဒီယာတချို့ကဖော်ပြနေပေမဲ့တာဝန်ရှိသူတွေကတော့အတည်ပြုတာမရှိသေးပါဘူးယူကရိန်းကိုရုရှားရဲ့ကျူးကျော်မှုတွေမတိုင်ခင်သတင်းပတ်အနှဲငယ်လို့ဖေဖော်ဝါရီလမှာတရုတ်နယ်ရုရှားသမ္မတတို့ပီချင်းမြို့တော်မှာနောက်ဆုံးတွေ့ခဲ့ကြတာပါတွေ့ဆုံချိန်မှာတော့ရုရှားကယူကရိန်းကိုကျူးကျော်မဲ့အစီအစဉ်ကိုတရုတ်သမ္မတဘက်ကသိရှိခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိခဲ့ပါဘူးတရုတ်နယ်ရုရှားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လာနေရမှာပြီးခဲ့တဲ့သတင်းပတ်ကစဗိုလ်ထုနေကဆုံးသတ်ခဲ့တဲ့ရုရှားနိုင်ငံရှိဘက်ကပူးတွဲစည်းရေးလေ့ကျင့်မှုမှာလည်းတရုတ်နိုင်ငံပူးပေါင်းပါဝင်ခဲ့ပါတယ်
မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာရောက်ရင်းနှီးမြှုပ်နှံချဖို့အထူးသဖြင့်ရေနံနဲ့တဘာဝဓာတ်ငွေကန်တာမှာရင်းနှီးမြှုပ်နှံချဖို့မြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကစက်တင်ဘာလ9ရက်နေ့ဗုဒ္ဓဟူးနေ့မှာဖိတ်ခေါ်ခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကချင်းပါတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအခြေခံကနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ
်ကျွန်တော်အနေနဲ့အခုပြောတာကတော့စီဝဲလုပ်ငန်းရှင်များအားလုံးကိုလည်းရင်းနှီးမြှုပ်နှံမှုဖြစ်ခေါ်အပ်ပါကြောင်းနဲ့အခြားပြည်ပကုန်သွယ်ရေးများတွေလည်းအခွင့်အလမ်းများစွာပေးရလဲရှိကြောင်းလည်းကျွန်တော်ပြောကြလိုပါတယ်
ရုရှားနိုင်ငံဗလာဒီဗော့စတောမှာကျင်းပတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမင်ကွန်းပြောတဲ့အထက်မှာမြန်မာနိုင်ငံကို ပြည်ပကလာရောက်ရင်းနှီးမြှုပ်နှံချဖို့ဖိတ်ခေါ်ခဲ့တယ်လို့ပဲအမေရိကန်ဒေါ်လာအစတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီငွေကြေးတို့နဲ့အစတို့အသုံးပြုနိုင်ရေးလည်းအကြံပြုလိုက်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေတယ်လို့ရုရှားကနေလည်းစွန့်အင်ပြန်လဲတင်သွင်းနိုင်ဖို့လုပ်နေတဲ့အကြောင်းမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတအီဗီရောမှာထားရှိမဲ့သမ္မတဟောင်းဘရက်အိုဘားမားနဲ့သမ္မတကရိုဟောင်းမီရှဲအိုဘားမားတို့ရဲ့ပုံတူပကြီးတွေကိုအခမ်းအနားနဲ့ဖွင့်လှစ်ပြသလိုက်ပါတယ်။သမ္မတနဲ့သမ္မတကရိုဟောင်းတို့ကိုသမ္မတဂျိုးဘိုင်ဒန်ကပုံတူပကြီးဖြင့်ဖွင့်ပွဲအတွက်ဗိုလ်ထုနေမှာပဲအင်ဗီရောကိုဖိတ်ကြားခဲ့တာပါ။ပုံတူပကြီးမှာတော့သမ္မတဟောင်းအိုဘားမားကိုနောက်ခံအဖြူရှိမှာအနှစ်ရောင်ဝတ်ဆောင်နဲ့မတက်ရက်နေတာတွေ့ရပြီးသမ္မတကရိုဟောင်းကတော့အနီရောင်အခမ်းအနားကစူပါကုံတစ်ခုပေါ်မှာမိုးပြရာကိုဂါဝင်ဝတ်ဆောင်နဲ့ထိုင်နေတာတွေ့ရပါတယ်။ပုံတူဆွဲဖို့သမ္မတဟောင်းအိုဘားမားကပကြီးဆီယာရောဘတ်မက်ကာတီကိုရွေးချယ်ခဲ့ပြီးသမ္မတကရိုဟောင်းကတော့ပကြီးဆီယာမရှယ်ရွန်စပရန်ကိုရွေးချယ်ခဲ့တာပါ။မြန်မာမှာခန်းစားချက်တစုံတရာမပြဘဲအဖြူရောင်နောက်ခံထားပုံတူကားတွေရေးဆွဲလို့ရှိရဲ့ပကြီးဆီယာမက်ကာတီရဲ့လက်ရမှာတော့အမေရိကန်ရဲ့40မြောက်သမ္မတလည်းဖြစ်ပထမဆုံးလူမဲသမ္မတလည်းဖြစ်တဲ့အိုဘားမားကိုအနေရဝတ်ဆောင်မိခိုးရောင်လက်စည်းဝတ်ဆင်ထားတာတွေ့ရပါတယ်။ပကြီးဆီယာမစပရန်ကတော့သမ္မတကရိုဟောင်းရဲ့ပုံတူကို၈လကြာအချိန်ယူရေးဆွဲခဲ့ပြီးပုံတူပုံအတွက်အချိန်အများဆုံးပေးခဲ့တာလို့လည်းပြောဆိုထားပါတယ်။အင်ဗျူရောမှာတည်ဝင်ထားရှိမဲ့အမေရိကန်သမ္မတရဲ့ပုံတူတွေကိုနောက်တက်တဲ့သမ္မတတွေကအစင်အားအပြင်ဖွင့်လှစ်ပြသလို့ရှိပေမဲ့အိုဘားမားသမ္မတတက်တဲ့နောက်ပိုင်းတာဝန်ယူခဲ့တဲ့သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်မှာတော့အစင်လာကိုဖြစ်ခဲ့တာပါ။ဒီတွေ့လဲသမ္မတဟောင်းအိုဘားမားလက်ထက်ဒုသမ္မတတာဝန်ယူခဲ့ဘူးတဲ့လက်ရှိသမ္မတဘိုင်ဒန်ကသမ္မတဟောင်းနဲ့သမ္မတကရိုဟောင်းတို့ရဲ့ပုံတူပကြီးတွေဖွင့်လှစ်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။
အမေရိကန်သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာဘိုင်းအစီအစဉ်ရဲ့ခြားသပတင်းတွေမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။အီရန်ကတိုးလောင်ထားတဲ့တန့်စင်ယူရေနီယံဟာဆိုရင်နောက်ထပ်တန့်စင်လိုက်ရင်နျူကလ িয়ার ဘုံးတလုံးအတွက်လုံးလောက်နိုင်တဲ့အဆင့်ကိုနီးကပ်နေပြီလို့နိုင်ငံတကာအမှုမျိုးစွန့်ရင်အေဂျင်စီ IAEA ရဲ့အဆင့်ခန်းစာကဖော်ပြပါတယ်။အီရန်ဘက်ကအတိပေးကြေညာထားခြင်းမရှိတဲ့နေရာသုံးခုကနေယူရေနီယံဓာတ်ကျွင်းတွေတွေ့ရှိမှုကိုကုလသမဂ္ဂအမှုမျိုးစွန့်ရင်အေဂျင်စီ IAEA ကနှစ်နဲ့ချီစုံစမ်းစစ်ဆေးနေတာဖြစ်ပြီးဒီယူရေနီယံဓာတ်ကျွင်းတွေရဲ့ဇင်းမြစ်ကိုအီရန်အစိုးရဘက်ကတိတိကျကျအပြည့်မပေးကြောင်းလည်းအဆင့်ခန်းစာကဖော်ပြပါတယ်။အီရန်တူလောင်ထားတဲ့60ရာခိုင်နှုန်းကျော်တန့်စင်ထားပြီးယူရေနီယံပမာဏဟာ 55.6 ကီလိုဂရမ်ထိတိုးလာပြီးဒါဟဆိုရင်ပြီးခဲ့တဲ့3လတာအတွင်း 12.5 ကီလိုဂရမ်တိုးလာတာဖြစ်ကြောင်းဗုဒ္ဓဟူးနေ့မှာထုတ်တဲ့ IAEA ရဲ့၄လပတ်အဆင့်ခန့်စာမှာပြောဆိုထားတာဖြစ်ပါတယ်။နောက်ထပ်ထပ်ပြီးတော့တန့်စင်လိုက်မယ်ဆိုရင်တော့နျူကလ িয়ার ဘုံးတလုံးအတွက်လုံလောက်တဲ့အပြင်ပိုရှံသွားစီမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းချမ်းနဲ့ရွေချင်းနဲ့သာဖြစ်ပါတယ်ဆိုတာကို IAEA အနေနဲ့အမခံပေးနိုင်တဲ့အနေအထားမှာမရှိဘူးဆိုတာကိုဆိုလိုတာဖြစ်ကြောင်းလဲအစိုးရခန်းစာကဖော်ပြပါတယ်ရှင
်။စက္ကလကနိုင်ငံရေးချက်တွေချုပ်နေရတဲ့ယူရက်နိုင်ငံမှာလွတ်တော်ကိုဖျက်သိမ်းမှုအခွင့်အာဏာမရှိတဲ့အကြောင်းယူရက်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်။ရှီယိတ်ဘာသာရေးခေါင်းဆောင်မော့ခ်တာဒါအယ်ဆာရာအဓိကတောင်းဆိုထားတဲ့အချက်တစ်ခုဖြစ်တဲ့လွတ်တော်ကိုဖျက်သိမ်းရာဖွဲ့စည်းပုံအခြေခံဥပဒေအရလုံခြုံရေးမရှိတဲ့အကြောင်းဖက်ဒရယ်တရားရုံးချုပ်ကဗိုလ်ထုနေမှာဆုံးဖြတ်လိုက်တာပါ။ပြီးခဲ့တဲ့အောက်တိုဘာလရွေးကောက်ပွဲမှာအယ်ဆာရာကလွတ်တော်မှာနေရာအများစုကိုအနိုင်ရပေမဲ့အစိုးရဖွဲ့နယ်လက်တွဲအထိတော့မရခဲ့ပါဘူး။ယူရက်နိုင်ငံကအားပေးထောက်ခံနေတဲ့ပြည်ပရှီယာနိုင်ငံရေးအုပ်စုတွေကအစိုးရဖွဲ့ကိုကြိုးစားခဲ့တာကိုစန့်ကျင်နေတဲ့အနေနဲ့အယ်ဆာရာကိုထောက်ခံသူတွေဇူလိုင်လနောက်ပိုင်းကလွတ်တော်ကိုစီးနင်းပြီးဆန္ဒပြကန့်ကွက်ခဲ့တာပါ။ဆန္ဒပြပွဲတွေလူမျိုးတက်ဖွဲ့တွေနဲ့အတီးကယုံတွေလွတ်တော်ပြည်မှာပိတ်ဆို့ပြီးထန်သွဲတွေမောက်ခဲ့တာကြောင့်လည်းအစိုးရဖွဲ့စည်းရေးအစီအစဉ်တွေလည်းမအောင်မမြင်ဖြစ်ခဲ့ရပါတယ်။တရားရုံးချုပ်ကဗိုလ်ထုနေမှာအမိန့်ချလိုက်ပြီးတဲ့နောက်မှာတော့ဘက်ကရမျိုးတော်ကဆန္ဒပြသူတွေမကြခဏစုဝေးလှုပ်ရှားလို့ရှိတဲ့နိုင်ငံတကာတန်တမာရုံးတွေအစိုးရရုံးတွေရှိရာ Green Zone Gate တကားတွေကိုလည်းလွန်ကျွေးရေးတွေကပိတ်ထားလိုက်ကြပါတယ်။
ပါကစ္စတန်နိုင်ငံတော်ဝန်ရေးကြီးမှုကြောင့်နိုင်ငံတောင်ပိုင်းမှာ တမုတ်တရားရေပြင်ကြီးလိုဖြစ်နေပြီးဘေးလွတ်ရာရွှေ့ပြောင်းချရတဲ့တန်းနဲ့ချီတဲ့မိသားစုတွေအတွေ့ယာယီတဲတွေဆောက်လုပ်နိုင်ရေးခြောက်သွေ့တဲ့နေရာရဖို့ကဲဆဲလှုပ်သားတွေစူးစမ်းနေကြရာကြောင်းပါကစ္စတန်တာဝန်ရှိသူတွေကဗုဒ္ဓဘာသာပြောပါတယ်ရေကြီးမှုအတွင်းစေယုံစေခန်းတွေလည်းပျက်စီးရတာကြောင့်ကျန်းမာရေးဆောက်ရှောက်မှုပေးနိုင်ဖို့ကအခက်အခဲကြီးဖြစ်နေတယ်လို့လဲကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်
Now to Pakistan.We're almost 1,500
Pakistan ga seyon sekan 1500 la kha yee bitan tin ni ba de a yee paw sewa ne jamma yee thauk ku pisi rwe ga le akan tan ne da shi ba de WHO ga sewa rwe yee tan sin yee pisi rwe tae rwe ne tacha taw a thauk pat ni po pe ni de lo ma shi ma phit jamma yee saw shao mu pe nai bo sekan 4500 ku le mait phet twe ne du saw yet ni ba de lo WHO a chi a kae ga pyo su twa da phit ba de shin
နျူကလ িয়ার ဆက်သက်မှုပါဝင်မြောက်ကိုရီးယားကချင်းချောက်လန်နေတဲ့အန်ဒီယာတွေကိုအတူတူကတုံ့ပြန်ရင်ဆိုင်သွားကြဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတပ်မံတွေထပ်မံကြေပြုလိုက်ကြပါတယ်။နယူးယေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာအောင်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့လည်းမြောက်ကိုရီးယားဆိုင်ရာအကြီးအကဲတပ်မံကအလေးထားပြောဆိုခဲ့တာပါ။ဂျပန်နဲ့တောင်ကိုရီးယားအရာရှိတွေကတော့နိုင်ငံကြားမှာရောအမေရိကန်ပါဝင်သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးတက်ဖို့လိုအပ်ချက်တွေရှိနေတာကိုပြောဆိုသွားပါတယ်။ကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကကိုလိုနီနယ်ချက်ခဲ့ပြီးတဲ့သမိုင်းကြောင်းနဲ့ပတ်သက်လို့အငင်းပွားစရာတွေကြောင့်ဂျပန်နဲ့တောင်ကိုရီးယားဆက်ဆံရေးမှာအကြီးအကျယ်ထိခိုက်မှုတွေလည်းကြုံနေရတာပါ။မဟာမိတ်သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေတိစောက်နေတဲ့မြောက်ကိုရီးယားပေါ်အလေးထားအာရုံစိုက်နေတဲ့အကြောင်းလဲဂျပန်နိုင်ငံရဲ့ဥက္ကဋ္ဌဌာနအာရှနဲ့သမုဒ္ဒရာဆိုင်ရာညွှန်ကြားရေးမှူးချုပ်တက်ကိဟီရိုဖူနာကိုရှိကပြောဆိုခဲ့တာဖြစ်ပါတယ်။
မြန်မာပြည်ရဲ့ဂျာတာပရင်းနေမင်းနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးကြားမှာဖြစ်ပါတယ်စစ်ကောင်စီအကြီးအကဲရုရှားရဲ့ခီးစဉ်ကိုလည်းကြည့်အောင်ပါဗိုလ်ချုပ်မွေးဦးမြောင်းလိုင်းနဲ့ရုရှားအရှေ့ပြားစီးပွားရေးဖိုရမ်ပြင်ပမှာတရားတွေ့ဆုံရမှာသမ္မတပူတင်ကမြန်မာနိုင်ငံဟာယုံကြည်ရတဲ့ရေရှည်မိတ်ဖက်ဖြစ်ပြီးဆက်ဆံရေးတွေတိုးတက်လာတယ်လို့ချီးကျူးလိုက်ပါတယ်ဘယ်လိုသက်ရောက်မှုရှိလာနိုင်ပါသလဲဗိုလ်ချုပ်မှုအင်းမင်းအောင်လှိုင်ကတော့သမ္မတပူတင်ဟာရုရှားခေါင်းဆောင်အဆင့်သာမကဘဲကမ္ဘာတည်ငြိမ်မှုကိုထိန်းပေးနိုင်တဲ့ကမ္ဘာခေါင်းဆောင်ဖြစ်လာပြီလို့ပြောကြပါတယ်ဒီလိုတွေးဆမှုနဲ့ပတ်သက်ပြီးသုံးသက်သူတချို့ရဲ့အမြင်ကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့မနေ့ကရုရှားမြန်မာနှစ်ဖက်တွေ့ရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က
ရုရှားရဲ့ဦးဆောင်မှုကြောင့်ရုရှားနိုင်ငံအခုလိုထိတ်တန့်နိုင်ငံဖြစ်လာတာလေဒါမြင်ဖြစ်လာတဲ့အတွက်ကြောင့်ဆူရောရဲ့ဥဆောင်မှုခေါင်းဆောင်မှုလည်းမြန်သာချီချူးကွန်ပျူတာကြောင့်ပြောလို့ပါတယ်ဆူရောကမ္ဘာခေါင်းဆောင်တစ်ခုတယောက်ဖြစ်ပြီးတော့မှကမ္ဘာရေးကိစ္စများလည်းတမတမကြည့်ကြမှန်မှန်ကန်ကန်နဲ့လှုပ်ဆောင်နေတာလည်းကျွန်တော်တို့တွေ့ပါတယ
်အခုစီးဝဲမှာပြောခဲ့တာနဲ့ပတ်သက်ပြီးရုရှားသမ္မတရုံးခရမလင်နန်းတော်ညင်ညာချက်ကိုကူကားပြီးမြမအရေးလေးလာသူအရေးထွန်းကတော့
ဒီသမ္မတပူတင်ကတော့မင်းအောင်လှိုင်ဒီတစ်ခေါက်ကတော့အိမ်ဆောင်အစိုးရရဲ့ဝန်ကြီးချုပ်ဖြစ်နေလာတာဖြစ်တဲ့အကြောင်းသူဖိတ်တာကိုလက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းနောက်နှစ်မှာဆိုရင်တော့မြန်မာနဲ့ရုရှားဒီတန်တမာဆက်ဆံရေးပေါ့နော်85နှစ်ပြည့်မြောက်ပြီဆိုတဲ့အကြောင်းပေါ့အဲ့ဒါတွေကိုပုံမှန်မှာပဲသူကတော့တာမန်ပဲပြောသွားတာပေါ့နော်ဒါပေမဲ့နှဆက်ကဥက္ကဋ္ဌကတော့သူ့ကိုနည်းနည်းခမ်းမြောက်မြောက်ပြောသွားတာတတိထားလိုက်မိတယ်သမရဘူတင်ကကမ္ဘာနံပါတ်1ခေါင်းဆောင်ဖြစ်တဲ့အကြောင်းပေါ့နော်သူရဲ့ကြိုးပမ်းမှုကြောင့်ကဘာကြီးတည်ငြိမ်အချမ်းရေးအတွက်ဆောင်ရွက်နေတာကိုထောက်ခံကြအောင်စသဖြင့်ပေါ့ဗျာအဲ့ဒါလိုခမျောက်မျောက်ကလေးပြောသွားတာတွေ့ရပါတယ်ဗျာ
အခုလိုဖြစ်လာတာကမြမထုံတဲ့အစင်လာမူဝါဒအပြောင်းလဲကြီးဖြစ်သွားတာလို့လည်းပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးကသုံးသပ်ပါတယ
်မြမနိုင်ငံကအစင်တစိုက်ကင်ဆွဲခဲ့တဲ့လွတ်လပ်ရေးတက်ကြွသောဒီဂျာနီဝါဒရွေ့လာတယ်လို့သုံးသပ်မိပါတယ်1962ဗိုလ်ချုပ်နေဝင်အာဏာသိမ်းတဲ့အချိန်တုန်းကစစ်အေးကာလအပြင်းထန်တဲ့အချိန်ဒါအမေရိကန်အုပ်စုနဲ့ဆိုဗီယက်အုပ်စုဆိုပြီးဖြစ်တဲ့အချိန်မှာတကယ့်ကိုဒက်မလိုက်နိုင်ငံသားရေးဝါဒကိုတိတိကျကျကျဉ်းသုံးပြီးတော့ချက်တန်းလာခဲ့တယ်1988အာဏာသိမ်းတဲ့အခါကျတော့ဒီဆိုဗီယက်ယူနီယံပြိုကွဲသွားတာဗာလင်တိုင်းပြိုသွားတာနဲ့စစ်အေးတိုက်ပွဲအဆုံးသတ်ပြီးတော့နောက်ဆုံး Liberal Democracy အောင်ပွဲခံသွားပြီး Global Trend ဟာပါတီစုံဒီမိုကရေစီဈေးကွက်စီးပွားရေးစနစ်ကိုဒီအာဏာသိမ်းစစ်ကောင်ဆောင်တွေကိုနိုင်ကလိုက်နာမယ်
အခု2023ဒီအာဏာသိမ်းတဲ့ကိစ္စမှာကြတော့ဟို liberal ကနောက်ပြန်ရှော့ကြပြီးတော့ဒီအမျိုးသားရေးဝါဒီတွေအားကောင်းလာတယ်တရုတ်အင်အားအရန်ကြီးမားလာတယ်ရုရှားကလည်းပြန်ပြီးတော့အားပြန်ကောင်းလာတဲ့အခြေအနေမျိုးမှာအမေရိကန်ဥဆောင်တဲ့ကဘာမဟုတ်တော့ဘဲနဲ့ကဘာကြီးကိုနိုင်ကဘက်နဲ့စဉ်းစားတဲ့ပုံစံဖြစ်လာတဲ့အချိန်မှာအခုဒီခရီးစဉ်ဟာဒါအစင်လာဒါမြန်မာနိုင်ငံသားကြီးမူဝါဒကနေပြောင်းသွားပြီလို့မြင်ပါတယ်။
အဲဒီတော့ဗိုလ်ချုပ်မူကြီးမေအောင်လှိုင်အနေနဲ့ဘာကြောင့်အခုလောက်ထိသမရပူတင်ကိုကြောက်ခဲ့တာကိုမေးရမှာဦးရဲထွန်းက
ဟိုအဲ့ဒီပြောလိုက်တဲ့စကားကတော့တော်တော်များများကတော့သဘောတူမယ်တော့မထင်ဘူးပေါ့နော်။ဘာကြောင့်လို့ဆိုတော့ဥရောပမှာအခုကယူကရိန်းနဲ့ဖြစ်တဲ့စစ်ပွဲမှာအဲရုရှားကဝင်ရောက်ကျူးကျော်သူအဖြစ်နဲ့အဲ့ဒါလိုမြင်ကြတာ哦အဲဒီမှာကတော့နာဆကဥက္ကဋ္ဌအနေနဲ့ဒီလိုပြောရတဲ့အကြောင်းအရင်းကတော့သူကရုရှားနဲ့အရန်ကိုရင်းနှီးကြတယ်အရန်ရင်းနှီးပြီးတော့အားကိုးကြတာပေါ့နော်အထူးသဖြင့်တော့ကမ္ဘာနိုင်ငံရေးမှာကုလသမဂ္ဂတို့လိုနိုင်ငံရေးဆင်မြင့်တွေမှာအရင်ကတရုတ်ကိုပဲအားကိုးအားထားပြုပေးရတာကနေတရုတ်ကအခုကခတ်တန်းတန်းဖြစ်နေတဲ့အတွက်ကြောင့်မလို့လုံးဝယုံကြည်စိတ်ချရတဲ့နိုင်ငံကြီးပေါ့နော်အင်အားကြီးနိုင်ငံတခုလိုတဲ့အတွက်အဲသူပုံကိုရေးအရရင်းနှီးမှုထူထောင်ခြင်းလို့ဒီလိုထူထူကဲကဲချီးမြှောက်ပြီးတော့ပြောတယ်လို့သုံးသပ်ပါတယ
်အခုလိုအပြန်အလှန်ပူပေါင်းဆောင်ရွက်မှုတွေကြောင့်ပုံမှန်စည်ရေးအပြင်တခြားကဏ္ဍတွေပေါ်တည်ရမှုဖြစ်လာနိုင်တာကိုမေးရမှာလဲဦးရထွန်းကပဲ
စီးပွားရေးနဲ့ပတ်သက်လို့တော့ရုရှားကသမရကစပြီးတော့ပြောတာပေါ့နော်စီးပွားရေးထက်ဆန်မှုတွေကတဖြည်းဖြည်းနဲ့တိုးတက်လာတဲ့အကြောင်းနဲ့လွန်ခဲ့တဲ့6လအတွင်းမှာအဆ140လောက်တောင်တက်လာတယ်ဆိုပြီးတော့ပြောသွားပါတယ်။ကိန်းကနန်းနဲ့တော့သူအတိအကျမပြောဘူးပေါ့နော်။အဲခမန်းကြည့်ရတာကတော့အရင်တုန်းကဒီနိုင်ငံအပြန်အလှန်ကုန်သွယ်မှုကနည်းပါးတယ်ထင်ပါတယ်။ကျွန်တော်တို့တောက်လျှောက်ဒီမြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုစီးရင်နေကြည့်တဲ့အထက်မှာရုရှားကတိတ်မပါတော့ဒီတလောမှာပေါ့နော်။ဒီဘက်နှစ်ထဲမှာဒီနာဆာကအာဏာယူပြီးတဲ့နောက်ပိုင်းမှာအာဒီလောက်လာတဲ့အခါကျတော့ဒီအဆ140တက်လာတယ်ဆိုတာကဟိုအဆအနေနဲ့တော့များတာပေါ့နော်။ကိန်းကန်းအနေနဲ့ပြောမယ်ဆိုရင်တော့တရုတ်တို့စင်ကာပူတို့နဲ့ကုန်သွယ်တာတော့များမယ်မထင်ဘူး။အဲနောက်ဆက်တွဲအမှုမြူစွိုင်းရင်ပူးပေါင်းဆောင်ရွက်ရေးကိစ္စကိုတော့အဲစာချုပ်ချုပ်လိုက်တယ်ဆိုတဲ့သဘောကလုတ်တော့မယ်ဆိုတဲ့သဘောပေါ့နော်။အရင်တစ်ခါကတော့ဟိုနားလည်မှုစာချုပ်လောပဲထိုးတာ
။ပူချုပ်မှုကြီးမေအောင်လိုင်းရဲ့အခုတစ်ခါခီးစင်တဲ့သမရပူတင်နဲ့တွေ့ခွင့်ရတာအပြင်မြန်မာနိုင်ငံမှာလောင်စာဆီနဲ့ဒေါ်လာဆီအကျပ်ရိုက်နေချင်းအသက်ရှူပေါက်ရမလားလို့စစ်ကောင်စီကမျှော်လင့်ချက်ပေးလို့ဒါလည်းပါနိုင်တယ်လို့တချို့အသုံးသက်သူတွေကထောက်ပြနေကြပါတယ်ခင
်ဗျ။မြန်မာစစ်ကောင်ဆောင်ရဲ့ရုရှားခီးစင်နဲ့ပတ်သက်တဲ့အသုံးသက်ချက်ကိုကိုဝင်းမင်းကတင်ပြခဲ့တာပါ။အခုတခါဒုက္ခသည်တွေရဲ့အခြေအနေကိုနားဆင်ရပါမယ်။မလေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာ UNHCR ရုံးကိုပိတ်ပစ်ဖို့မလေးရှားအမျိုးသားလူညုံရေးကောင်စီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာအကြံပေးပြောကြားပါတယ် UNHCR ဟာအထောက်ထားမဲ့ပြောင်းရွှေ့လာတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးနေပြီးနောက်ထပ်လည်းရွှေ့ပြောင်းနေထိုင်သူတွေကိုဆွဲဆောင်နေတယ်လို့မလေးရှားလူညုံရေးကောင်စီရဲ့အကြီးအကဲကပြောတာပါမလေးရှားနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲဖို့လိုအပ်နေပြီလို့လည်းဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါ
မလေးရှားနိုင်ငံကဒုက္ခသည်တွေကိုပြင်ပကလွှမ်းမိုးမှုမရှိဘဲပို့ပြီးထိရောက်ကောင်းမွန်အောင်စီမံခန့်ခွဲဖို့လိုနေပြီလို့မလေးရှားလုံခြုံရေးကောင်စီရဲ့ညွှန်ကြားမှုချုပ်ရော်ဇီမန်ဆက်ကစက်တင်ဘာလ6ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားတာပါမလေးရှားနိုင်ငံတွေကအထောက်အထားမဲ့ရွှေ့ပြောင်းနေထိုင်သူတွေဟာ UNHCR ကထုတ်ပေးရတဲ့ကတ်တွေနဲ့အကာအကွယ်ရနေပြီး UNHCR ကလည်းအစိုးရနဲ့ပူးပေါင်းလှုပ်ဆောင်တာမရှိဘူးလို့ရော်ဇီကသတင်းမီဒီယာတွေကိုပြောခဲ့တာပါမလေးရှားနိုင်ငံက UNHCR ရုံးကိုပိတ်ဖြစ်ဖို့အတွက်အကြံပြုတင်ပြခဲ့တယ်လို့မလေးရှားသတင်းဌာနတွေကရေးသားဖော်ပြခဲ့ပါတယ်။မလေးရှားနိုင်ငံရခိုင်ဒုက္ခသည်များဗဟို CAR ရဲ့နိုင်ငံကချုပ်ဖြစ်တဲ့ဆရာတော်ဦးဥတ္တရကတော့ UNHCR နဲ့မလေးရှားအစိုးရကြားမပြေလည်မှုကိုအားလုံးဝိုင်းဝန်းဖြေရှင်းနိုင်ဖို့လိုမယ်လို့ VOA ကိုပြောပါတယ
်။ဒီ UNHCR စီကလက်ရှိဒီမလေးရှားအစိုးရရဲ့အားပြန်မှုရဲ့နောက်တွေကဖြစ်လာတဲ့အကြောင်းပြပြီးလို့ဆိုရမှာပေါ့လေ။ကောင်တီတို့ဒီမပေါ်သေးဘူးတို့တော်လည်းသူတို့စဉ်းစားနေကြတယ်ဗျအဲ့လိုဒီအစိုးရရဲ့အဲ့ဒီ UNHCR ရဲ့ပူးပေါင်းပြီးတော့နောက်ပြီးတော့ဒီဥစံတော်ကောင်မြင်တယ်အားလုံးပူးပေါင်းပြီးတော့ဒီအလုပ်ကိုလုပ်ရင်တော့အကုန်လုံးအဆင်ပြေသွားပြီလေလို့ဥစံကြီးကမြင်နေလား
ပြီးခဲ့တဲ့ဩဂုတ်လ28ရက်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နော်လင်းဟိဇာနဲ့မြန်မာဒုက္ခသည်များဗဟိုတို့မလေးရှားမှာတွေ့ဆုံခဲ့ပြီးမြန်မာဒုက္ခသည်အရေးကိုအဓိကဆွေးနွေးခဲ့တယ်လို့ဆရာတော်ကပြောပါတယ် စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမလေးရှားရောက်လာသူတွေကို UNHCR နဲ့မလေးရှားအစိုးရပူးပေါင်းပြီးယာယီအလုသမားကတ်တွေထုတ်ပေးဖို့မြန်မာဒုက္ခသည်များဘဟုကတောင်းဆိုထားပါတယ်။မလေးရှားလုံခြုံရေးကောင်စီရဲ့ညွှန်ကြားမှုချုပ်ကတော့အထောက်အထားမဲ့ဒုက္ခသည်တွေအကာအကွယ်ရနေတာဟာတရားမျှတမှုမရှိကြောင်းနဲ့ UNHCR အနေနဲ့အစိုးရနဲ့ဆွေးနွေးတိုင်ပင်လက်သွဲမလုပ်ဆောင်တာဟာမလေးရှားနိုင်ငံကိုမထီမဲ့မြင်ပြုရရောက်တယ်လို့ပြောဆိုတာကိုမလေးရှားနိုင်ငံသတင်းတွေမှာရေးထားပါတယ်။မြန်မာမွတ်စလင်ဒုက္ခသည်အဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါ်တူဇာမောင်ကတော့မလေးရှားအစိုးရဟာဒုက္ခသည်အရေးတဲ့အမျိုးသားလုံခြုံရေးကိုပို့ပြီးအလေးထားလာတယ်လို့မြင်တဲ့အကြောင်း VOA ကိုပြောပါရယ
်ကိုဗစ်ကာလအလွန်မှာပေါ့နော်ပြန်ပြီးအားယူရမယ်အနေအထားမျိုးရှိတဲ့အခါမှာဒီပေါ်လူရှိကြီးအရေးတဲ့သိနိုင်တဲ့အရေးကိုသူတို့ကပို့ပြီးဆိုင်ရွယ်ခြင်းနဲ့အနေအထားမျိုးပါအဲ့လိုမျိုးကြောင့် motivation ယူတာဟာအယူတဲ့ပုံစံမျိုးလိုတော့ကျွန်တော်တို့ကအဲ့လိုမျိုးဆုံးသက်ပါတယ်ရှင်ဒါပေမဲ့တခုရှိတာကပေါ့နော်ဟိုဟိုရှိလုံခဲ့တဲ့ဟိုလောက်က2016တော်လို့လောကဆိုလို့ရှိရင်ကျန်လေးကြီးကရုံမဖွင့်ရဘူးဆိုပြီးတော့အဲ့လိုမျိုးဒါမလေးကျအစိုးရကပြောလို့တော့ရုံနှစ်ပိတ်သွားရတာလို့ပါလို့အဲ့လိုမျိုးဟိုအခြေအနေမျိုးတော့ရှိတယ်ပေါ့နော်ဒါဒီမှာရှိနေတဲ့ UNHCR မှာရှိနေတဲ့တက်ရှိခါနေကိုယ်စားလေကလည်းဒါဒီနိုင်ငံရဲ့အစိုးရလေးညှိနှိုင်းပြီးတော့အလုပ်လုပ်သွားမှာပါ UNHCR ရုံကဒီနိုင်ငံမှာပေါ့နော်2002ခုနှစ်ကလေးကဖွင့်ခဲ့တာဆိုတော့လေအခုဆိုရင်တို့ပြန်လာလေအနည်း20လောက်ရှိပြီပေါ့ဒီမှာ
စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံသားအများအပြားအိမ်နေချင်းနိုင်ငံတွေစီကိုထွက်ခွာနေကြပါဗါတယ်အဲ့ဒီထဲမှာမလေးရှားနိုင်ငံကိုလည်းထွက်ခွာသူတွေအများအပြားရှိနေပါဗါတယ်ပါမဲ့တတန်းကုံဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်နေသူတွေအပြင်ထိုင်းနယ်စပ်ကနေမလေးရှားနိုင်ငံနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသားယာနဲ့ချီပြီးမကြသေးခင်ကဖမ်းဆီးခံရပါတယ်၃လအတွင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားက3000လောက်ရှိတယ်လို့ရခိုင်ဒုက္ခသည်များဗဟိုရဲ့ညွှန်ကြားရေးမှူးချုပ်က VOA ကိုပြောပါတယ်တချို့ကတော့တန်ယုံအစီအစဉ်နဲ့နေရပြန်ပို့နေရရှိပြီးတချို့ကတော့လာဝကထိန်းသိမ်းစခန်းတွေမှာပဲဆက်ပြီးထိန်းသိမ်းခံနေရတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြခဲ့တာပါခင်ဗျာအခုတော့ဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့အယ်ဒီတာအာဘော်တွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
မြတ်တရတရားစီရင်မှုရရှိပိုင်ခွင့်နဲ့တရားဥပဒေစိုးမိုးရေးကိုစစ်ကောင်စီဘယ်လိုဖျက်ဆီးလိုက်လဲဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာဩဝလီနာအိုချက်ပြသထားတဲ့သုံးသပ်ချက်ကို Forbes Magazine မှာဖော်ပါရယ်2021 February မှာအာဏာသိမ်းပြီးချိန်ကစလို့မြန်မာနိုင်ငံရဲ့မြတ်တရသောတရားစီရင်မှုရပိုင်ခွင့် Right to Fair Trial နဲ့တရားဥပဒေစိုးမိုးရေး Rule of Law တို့ဟာအကြီးအကျယ်ယိုယွင်းပြက်ပြက်လာခဲ့တယ်လို့ IBAHRI ခေါ်နိုင်ငံတကာရှင်းလင်းများအသင်းလူခွင့်ရေး Institute ရဲ့အစီရင်ခံစာမှာဖော်ပြထားပါရယ်လူခွင့်ရေးတကြွလှုပ်ရှားသူတွေနဲ့အတိုက်ခံတွေကိုတိကျပြီးရာဇဝတ်ကြောင်းရဆွဲဆိုခဲ့တယ်ဒီထက်အများအပြားဟာနိုင်ငံတကာဥပဒေနဲ့ကိုက်ညီတဲ့မှန်ကန်သောတရားစီရင်မှုခံယူပိုင်ခွင့်ညှင်းပယ်ခြင်းခံခဲ့ရတယ်လို့ IBAHRI ရဲ့အစီရင်ခံစာမှာဖော်ပြထားကြောင်းရေးသားပါရယ်ပူဂျင်မီတို့လေးယောက်ကိုကွပ်မျက်ခဲတာနဲ့ပတ်သက်လို့လဲဘယ်လိုလုကင်ဆောင်ရွက်ခဲ့တယ်ဆိုတာလူသိညာထုတ်ပြန်ခဲ့တာလုံးဝမရှိပါဘူးစီရင်ချက်ကိုလည်းလူတွေသိရှိခွင့်မရခဲ့ဘူးလို့ဆိုထားပါတယ်နိုင်ငံတကာဥပဒေအရဆိုရင်နိုင်ငံတော်လုံခြုံရေးအတွက်ဆိုတဲ့အကြောင်းပြချက်နဲ့သာအ ਨੇ အချင်းပြင်ဆင်ပြီးလူလူရှိမောက်ထုတ်ပြရမှာဖြစ်ပါတယ်လှုပ်ဝက်ပြစ်ဒဏ်ချမှတ်တာဖေဒန်စီရင်တာတို့ဟာဆိုရင်လည်းအစိုးရအဖွဲ့အစည်းတရက်အနေနဲ့ပေါ်ပေါ်ထွန်းထွန်းကျူးလွန်တဲ့လူသတ်မှုမြောက်နိုင်ကြောင်းလည်းအဲ့ဒီအစီအစဉ်ခံစားမှာဖော်ပြထားပါရတဲ့ဒီလိုတရားဥပဒေစိုးမိုးရေးနဲ့လွတ်လပ်သောတရားစီရင်မှုရရှိရေးအကြီးအကျယ်ယိုယွင်းနေတာဟာမြန်မာပြည်သူတွေအတွက်အထူးသဖြင့်စစ်ကောင်စီအတွက်အန္တရာယ်ရှိရလို့ထင်ခံရသူတွေအတွက်သီးသီးသာသာအန္တရာယ်ကျောက်နေတယ်ဒီလိုတရားဥပဒေကိုအရွယ်ဆုံးစားလုပ်နေတာမျိုးကိုသီးခံမနေပဲနိုင်ငံတကာအစိုးရကရှုတ်ချရမှာဖြစ်တယ်လို့ရေးသားထားပါရခင်ဗျာစစ်ကောင်စီအပြောင်းလဲဖြစ်အောင်အမေရိကန်ပြည်ထောင်စုနဲ့ဥရောပတို့ကအာဆီယံကိုဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ယူမီရီရှင်ဘွန်သတင်းစာရဲ့ Editorial Note အဒီတာမှတ်ချက်ကိုကြော်ပြလိုပါတယ်အခုမြန်မာနိုင်ငံဖြစ်ပျက်နေတာတွေဟာအာဆီယံရဲ့မျှော်မှန်းချက်ဖြစ်တဲ့ဒေသရင်းညီညွတ်ရေးနဲ့တည်ငြိမ်ရေးကိုထိပါရိုက်ခတ်နေပါတဲ့ဒါကြောင့်အာဆီယံသည်အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝန်မဆော့ရဘူးဆိုတဲ့မူကိုတွဲဖက်မနေသင့်တော့ဘူးမြန်မာစစ်တပ်အနေနဲ့သူတို့ရည်ရည်ကိုမပြောင်းလဲဘူးဆိုရင်တန်ခတ်ပိတ်ဆို့တာဒါမှမဟုတ်အာဆီယံအဖွဲ့ဝင်ဖြစ်ကထုတ်ပယ်တာတို့လူပြင်းထန်တဲ့လုပ်ရမျိုးလုပ်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်။ကုလသမဂ္ဂအတွင်းမှုတို့ရဲ့အထူးကူစလဲမြန်မာနိုင်ငံကိုတောက်ခရက်ခရီးစဉ်ဟာဆိုရင်လည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့တဲ့အတွက်ဘာမှအဖြေမထွက်ခဲ့ပါဘူး။ကုလသမဂ္ဂကငါတို့ကိုအသီးမှတ်ပြုနေတယ်လို့စစ်တပ်ကအမျက်ထုတ်ပြောစရာပဲဖြစ်လာခဲ့ပါတယ်တဲ့။ တရုတ်နဲ့ရုရှားတို့ကတော့နိုင်ငံတကာဖိအားတွေခံနေရတဲ့စစ်တပ်ကိုသက်သာမှုရအောင်လုပ်နေကြပါတယ်။ပွင်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်မြောက်ရေးကိုဆော်ဩနေကြတဲ့ဂျပန်အမေရိကန်ပြည်ထောင်စုဥရောပတို့နဲ့အာဆီယံကိုသူတို့ကမနှိကပ်စေချင်ပါဘူး။ဆိုတော့ဟာရုရှားနဲ့တရုတ်တို့ဆန္ဒအတိုင်းအတာဖြစ်လာရင်တော့ဒီဒေသဟာမလွှမ်းမခြုံသာမတည်ငြိမ်ဖြစ်လာလိမ့်မယ်။ဒါကြောင့်မြန်မာနိုင်ငံအပြောင်းအလဲဖြစ်အောင်အာဆီယံရဲ့အထောက်အမှုကိုဂျပန်အမေရိကန်ပြည်ထောင်စုနဲ့ဥရောပတို့ကလက်တွဲလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကြေညာထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအာပေါ်မပြတ်အကျဉ်းချုပ်ပြီးတော့ဦးကျော်စံသာပြောပြခဲ့တာပါခင်ဗျာ။VOA မြန်မာပိုင်းကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကသာမကဘဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့အချိန်တပြိုင်ညီပါပဲလာပြီးတော့ဓာတ်ရိုက်နားဆင်နိုင်တယ်လို့သတင်းတွေကိုလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
လွန်ခဲ့တဲ့9နှစ်ကြာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အကြမ်းဖက်ရွာတွေမိရှို့အရမပြုကျင့်မှုညှဉ်းပန်းနှိပ်စက်မှုတွေနဲ့ကြမ်းကြုတ်ရက်စက်မှုတွေကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးသင်ငယ်တွေလည်းတိတ်ဆုံးခဲ့ရပါတယ်။ဒီအခြေအနေတွေအောက်မှာနေထိုင်ဖို့ခက်ခဲလာတာကြောင့်ရိုဟင်ဂျာတွေဟာနေရက်စွန့်ခွာထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလှုံကြရပါတယ်။2022ခုနှစ်မတ်လမှာတော့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ကြေညာခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ရက်စက်မှုတွေကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ဟာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းချိန်ကတည်းကမြန်မာပြည်သူလူထုအပေါ်ဖိနှိပ်ချုပ်ချယ်ညှဉ်းပန်းတပ်ဖြတ်မှုတွေကိုဆက်လက်ကျူးလွန်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအနာဂတ်ကွယ်ပြောက်အောင်လုပ်နေပါတယ်။အစိုးရကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်အခံနိုင်ငံရေးခေါင်းဆောင်၄ဦးကိုကွပ်မြတ်တာဟာမြန်မာစစ်တပ်ရဲ့လူအခွင့်အရေးအပေါ်မထီမဲ့မြင်တာနဲ့ဥပဒေတွေအပေါ်အလေးမထားကြောင်းပြသရာရောက်ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကိုဆက်လက်တိုးမြှင့်ဆောင်ရွက်နေတာတွေကြောင့်အထူးသဖြင့်တော့တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေဖယ်ကျဉ်ခံထားရတဲ့ရိုဟင်ဂျာတွေအပါအဝင်အကူအညီလိုအပ်နေတဲ့နေရာတွေကအခြေအနေကိုပိုဆိုးစေပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရားရဲ့လုပ်ငန်းစဉ်တွေလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဗိဒိန်ညင်းနဲ့အညီကမ်ဘီယာနိုင်ငံကမြန်မာစစ်တပ်အပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့ကိစ္စနိုင်ငံတကာယုံကြည်အားထားလောက်တဲ့ခုံရုံးတွေမှာမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုစစ်ဆေးဖော်ထုတ်နေတာတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာစစ်တပ်ကျူးလွန်မှုတွေအပေါ်တရားမျှတမှုရှိစေရေးနဲ့တာဝန်ယူရေးဆောင်ရွက်ချက်တွေကိုထောက်ခံပါတယ်။တကယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံအခြေအနေတွေ့ရှိချက်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့လဲအမေရိကန်အစိုးရထောက်ခံပါတယ်။ရိုဟင်ဂျာတွေနဲ့မြန်မာစစ်တပ်ဖိနှိပ်မှုဒဏ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားဒေသတွင်းကအရေးပေါ်အကူအညီလိုအပ်တဲ့နေရာတွေမှာအမေရိကန်က2019ခုနှစ်ကတည်းကဒေါ်လာ 1.8 ဘီလီယံထောက်ပံ့ပေးထားပါတယ်။ရခိုင်ဒေသတွင်းအကြမ်းဖက်မှုတွေကြောင့်အကူအညီလိုအပ်နေသူတွေကိုအကူအညီအထောက်ပံ့ပေးတာအများဆုံးတဦးတည်းသောနိုင်ငံအဖြစ်လဲဆက်လက်ရပ်တည်နေစေပါ။ရိုဟင်ဂျာတွေကိုလက်ခံအကူအညီပေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လက်ခံထားတဲ့တခြားနိုင်ငံတွေနဲ့အတူတကွအမေရိကန်အစိုးရအတူတကွရပ်တည်နေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းကဒုက္ခသည်ရိုဟင်ဂျာတွေအမေရိကန်နိုင်ငံမှာပြန်လည်နေရာချထားရေးတွေလည်းဆောင်ရွက်နေပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကကြေညာပါတယ်။အမေရိကန်အစိုးရအနေနဲ့ရိုဟင်ဂျာတွေနဲ့မြန်မာပြည်သူတွေလူအခွင့်အရေးရရှိရေးလွတ်လပ်မှုရရှိရေးဒီမိုကရေစီထွန်းကားရေးဆောင်ရွက်ချက်တွေကိုတရားမျှတမှုရှိစေရေးနဲ့တာဝန်ယူရေးဆောင်ရွက်ချက်တွေစီးပွားရေးထက်မှန်ပိတ်ဆို့မှုတွေနဲ့စစ်တပ်ကိုနိုင်ငံတကာတန်တမန်အရေးဖိအားပေးမှုတွေဆက်လက်ဆောင်ရွက်မှုတွေလူအခွင့်အရေးလူသိခါကာကွယ်စောင့်ရှောက်မှုတွေကိုလည်းအမေရိကန်အစိုးရဆက်လက်ကူညီပံ့ပိုးသွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။မကြာခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့အားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်ရဲ့ကြာသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line number 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအဲ့ဒီကဏ္ဍမတိုင်ခင်မှာဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
အခုတိုက်ပွဲကလက်နက်ကင်နှစ်ဖက်တိုက်ပွဲရိုးရိုးလေးမဟုတ်တဲ့အတွင်းစီရင်ဘူဟာသုံးသက်ချက်ကြီးချဖို့ရအတော်ကိုခရင်
နောက်ပိုင်းမှာအပြည့်စုံထုတ်လွှင့်တဲ့အခါမနာစင်ရဖို့ရှိပါတယ်ခင်ဗျာအခုအလဲကြလာတာကတော့လူတုနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကိုဗစ်ကာယရောဂါပြင်စမလှိုင်းဟာကူးစက်မှုများလာပြီးလှိုင်းအမြင့်စီကိုဦးတည်လာနေပါတယ်ဒီတစ်ပတ်လူထုနဲ့ကျန်းမာရေးကဏ္ဍမှာဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဇူလိုင်လဆန်းမှာအိုမီခရွန်မျိုးကွဲတစ်ကူးစက်ခံထားရတဲ့လူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်မှာမကြာခင်မှာကိုဗစ်ပြင်စမာလှိုင်းဖြစ်လာမယ်လို့ပညာရှင်တွေကသုံးသပ်ခဲ့ကြတာပါOmicron မျိုးကွဲသစ်ဖြစ်တဲ့ BA4 နဲ့ BA5 တို့ရဲ့ရောဂါလက္ခဏာတွေဟာကိုပူဖျားနာတာမျိုးအဖြစ်နေပြီးတာမန်နှာခြေချောင်းဆိုးတာမျိုးကိုပိုပြီးဖြစ်ပေါ်ခံစားကြရတာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာတဲ့ COVID လူနာအရေအတွက်နှေးပါခဲ့တာကိုတွေ့မြင်ခဲ့ရပါတယ်။အခုခါမှာတော့ COVID ဖျားနာလူနာတွေကိုခက်စိတ်စိတ်တွေ့လာရပြီး COVID ပြင်စမာလိုင်းကူးစက်မှုရဲ့လိုင်းအမြင့်စီကိုဦးတည်နေပြီးဖြစ်ပါတယ်။Omicron မျိုးကွဲသစ် COVID ကူးစက်မှုဟာရောဂါပြင်းထန်မှုပိုင်းမှာအရင် COVID မျိုးကွဲတွေလောက်ပြင်းထန်မှုမရှိဘူးဆိုပေမဲ့တက်ကြီးရွယ်ဦးတွေနဲ့ကိုယ်ခံဆွမ်းအားလျော့နေနေတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကိုတွေ့ရပါတယ်။ကာဝယ်ဆေးထိုးပြီးသားသူတွေမှာလည်းပြန်ဖြစ်နိုင်ခြေရှိတာကြောင့်မပေါ့ဆာပဲ Q site ကာဝယ်ထားကြဖို့လိုတယ်လို့တမားတော်တူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပြထားတာရှိပါတယ
်။ဒီလက်တလောပြန့်နေတဲ့ Omicron ဘဝဆိုလို့ရှိရင်ဆရာတို့ရှင်းမှပြောခဲ့တယ်လို့ပဲနှစ်ဆိုင်ပိုင်းမှာဖြစ်ခဲ့တဲ့ Omicron ရဲ့မျိုးကွဲပဲ။နောက်ထပ်မျိုးကွဲမျိုးစိတ်အစ်စ်မဟုတ်ဘဲနဲ့ဒီ Omicron မှာမျိုးကွဲထပ်ဖြစ်တယ်ပေါ့နော်အဲ့တော့အစပိုင်းမှာကျတို့နိုင်ငံမှာလည်းဒီ January February မှာဖြစ်လိုက်တဲ့ဒီ COVID ပြန့်နှံ့မှုဟာဆိုရင် Omicron မျိုးကွဲဖြစ်တဲ့ B1 နဲ့ B2 ကြောင့်ဖြစ်ပြီးတော့အခုတစ်ခေါက်တိုင်းမှာတော့ B4 B5 ကရောက်ရှိနေပြီဖြစ်ပါတယ်ပေါ့နော်အဲ့တော့ကျတို့ဒီအရင်မူရင်းမျိုးကွဲဖြစ်တဲ့ Omicron B1 2နဲ့ကျတို့ဒီ B4 5နဲ့ဘာကွာတယ်လဲဆိုလို့ရှိရင်ဒီ B4 5ကတချို့နေရာတွေမှာဒီကူးစက်မှုနှုန်းပိုများတယ်ဆိုတွေ့ရတယ်เนาะကူးစက်မှုနှုန်းပိုမြန်တယ်ဆိုပြီးတွေ့ရတယ်နောက်တစ်ခုကဒီသူ့ရဲ့ဒီဟိုပါ Omicron မျိုးစိတ်ရဲ့လက္ခဏာတွေကိုဆရာတို့ပြန်ပြီးကြည့်မယ်ဆိုရင်တော့တဲ့မူရင်း Omicron မျိုးခွဲလို့ပဲသူကဒီ COVID virus ဝင်ထားမှုတဲ့သူတွေမှာဖြစ်မှုတဲ့သူမှာလည်းပြန်ဖြစ်နိုင်တယ်နောက်တစ်ခုကကာကွယ်ဆေးထိုးထားတဲ့သူမှာလည်းဖြစ်နိုင်တယ်ဒါကတော့ဆရာတို့ရဲ့ Omicron မျိုးကွဲမူရင်းမှာလည်းဆရာတို့တွေ့ကြုံရပြီဖြစ်တယ်အဲ့တော့ B4 အခုလက်ရှိပြန့်နှံ့နေတဲ့ Omicron မျိုးကွဲ B4 B5 မှာလည်းဒီလိုပါပဲရောဂါဖြစ်ပြီးသူလည်းပြန်ဖြစ်နိုင်ပါတယ်နောက်တစ်ခါကာကွယ်ဆေးထိုးထားတဲ့သူတွေလည်းပြန်ပြီးဖြစ်နိုင်လေးလာတိရှိမှုတစ်ခုမှာဆိုလို့ရှိရင်တော့ဒီ Omicron မျိုးကွဲ B4 5ဟာဆိုလို့ရှိရင်အရင် B1 2ထက်စာလို့ရှိရင်ဒီကာကွယ်ဆေးကြောင့်ဖြစ်တဲ့ဒဏ်ကို၄ဆလောက်ခံနေပိုရှိတယ်လို့ပြောပါတယ်ဆိုလိုတာကကာကွယ်ဆေးထိုးထားတော့လည်းပဲဒီ virus ကိုကူးစက်မှုခံရနိုင်တယ်လို့ပြောပါတယ်ပေါ့နော
် Omicron COVID မျိုးကွဲတစ်ကြောင်ဖြစ်တဲ့ COVID ကူးစက်မှုတွေဟာရောဂါလက္ခဏာပြော့တာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာတဲ့အရေအတွက်ထက်အပြင်မှာအမှန်တကယ်ဖြစ်ပေါ်ကူးစက်နေတဲ့အရေအတွက်ကပိုများနိုင်တယ်လို့သိရပါတယ်ကိုပူဖျားနာတာမဖြစ်ဘဲနှာခြေချောင်းဆိုးလည်ချောင်းနာခေါင်းကိုက်တဲ့လက္ခဏာတွေရှိရင်လည်း COVID ဖြစ်နိုင်တယ်လို့ယူဆပြီးစောင့်ကြည့်ကုသပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အခုအသစ်တွေ့ရှိတဲ့ BA4 5 Omicron မျိုးကွဲရလို့ရယ်အရင် Omicron မျိုးကွဲလို့ပဲ เนาะဒီယောဂပြင်းထန်မှုသိမရှိဘူးအသေးတောင်သိမရှိတာတွေအခုလက်ရှိဖြစ်ပွားတဲ့နိုင်ငံတွေမှာသူတို့ပေါ်ပြထားတာကြီးဆက်လို့တွေ့ရပါတယ်ပေါ့เนาะနောက်တစ်ခုကကြတော့ဒီ B12 ဖြစ်ခဲ့ဘူးတဲ့သူတွေမှာအခုလက်ရှိအသစ်ဖြစ်တဲ့ B45 ရဲ့ဓာတ်ကိုခံနေရှိတဲ့ antibody တွေထပ်တာတွေ့ရတယ်ဆိုလိုတာ Omicron virus ကူးစက်ခံထားတဲ့သူကနည်းနည်းပိုပြီးခံနေရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ B45 ကဆိုလို့ရှိရင်နောက်ထူးခြားချက်တစ်ချက်ကဘာလဲဆိုတော့သူကဖျားတာနေတယ်အရင်ကဆို virus infection တွေဆိုရင်ဒါကိုပူတာဖျားတာဒီနဲ့စကြပြီးမြင်ဒီ omicron မျိုးကွဲ B45 ကဆိုလို့ရှိရင်တော့နှာရည်ယူတယ်နှာချီတယ်နောက်တစ်ခါလေချောင်းနာတယ်ခေါင်းကိုက်တယ်ချောင်းဆိုးတယ်နှုတ်ချီဒီလက္ခဏာလေးအဓိကဖြစ်ကြတယ်ပေါ့နော်ဒါကြောင့်မလို့တစ်ဖက်ကပြန်ပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒီလက္ခဏာခံစားရုံနဲ့လည်းဆရာတို့ကဒီဆေးရုံဆေးပေးကမ်းသွားတာကြီးနေနိုင်တယ်ကြောင်မလို့တကယ်လက်ရှိဖြစ်ပွားနေတာတဲ့ဆာလို့ရှိရင်ဆရာတို့ပိုးတွေ့တဲ့နှုံကကြနိုင်တယ်ပေါ့နော်အခုတော့မှပဲဆရာတို့ကနိုင်ငံမှာဆိုလို့ရှိရင်ရိုးရိုးတုတ်ကွေးတွေရောကွေးလွန်တုတ်ကွေးတွေရောဖြစ်နေတဲ့အချိန်မှာဒီမျိုးကွဲအစ်စ်ဝင်ရောက်ခြင်းရှိမရှိဆိုတာသုံးဖြတ်ရနည်းနည်းခက်နေနိုင်တယ်ပေါ့နော
်ကိုဗစ်ပြင်းစမာလိုက်ဟာကူးစက်မှုများလာပြီးလိုင်းမြင့်စီကိုဥတည်နေပြီဖြစ်တာကြောင့်မပေါ့ဆာပဲဂရုစိုက်ကံဝယ်ထားဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သာတော့
တော်တော်တန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့တပတ်အတွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာပါစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတို့ကြားအားပြိုင်မှုဟာ18လကြာမြင့်လာတဲ့အခုလိုအချိန်ထိအရှုံးအနိုင်မပြတ်သားသေးသလိုရှေ့အလားအလာကိုမှလည်းရည်တိပြတ်မပြောနိုင်သေးဘူးလို့နိုင်ငံတကာသုံးသပ်သူတွေကပြောနေကြရေးနေကြပါတယ်1990ခုနှစ်တုန်းကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်လည်းဖြစ်မြန်မာနိုင်ငံရေးသုံးသက်သူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကတော့လက်နက်နဲ့ခြေမုံးတာဖြစ်ဖြစ် PR စနစ်နဲ့ပြုလုပ်မဲ့ရွေးကောက်ပွဲကပဲဖြစ်ဖြစ်စစ်ကောင်စီအတွက်ထွက်ပေါက်မဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒေါက်တာတင့်ဆွေခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးတော့ဒီမိုကရေစီနည်းပြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားခဲ့တာတစ်နှစ်ခွဲကျော်ခဲ့ပါပြီဒီအခြေအနေမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးကြိုးပမ်းနေတဲ့အင်အားစုတွေနဲ့အနာထိန်ထားတဲ့စစ်တပ်တို့အကြအားပြိုင်မှုကိုကျွန်တော်အဓိကဆွေးနွေးချင်တာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဓိကအကြောင်းအရာကိုမသွားခင်မှာဒီစစ်တပ်ထိန်းချုပ်လာတဲ့တစ်နှစ်ခွဲကာလအတွင်းမှာမြန်မာပြည်သူတွေရဲ့အခြေအနေမြန်မာပြည်သူတွေရဲ့စီးပွားရေးလူမှုရေးအခြေအနေရောကျွန်တော်အများကြီးကြားနေရပါတယ်ကျွန်တော်အဓိကသိချင်တာကတော့မြန်မာပြည်သူတွေဟာငါတို့ဟာဖျလင်းကျဲစစ်တပ်ပဲတချင်ကြီးမှာတော့ပြန်ပြီးတော့အခြေအနေကောင်းလာနိုင်မယ်ထင်နေရတယ်လို့ဆရာတွေးမိပါသလား
ပထမဆုံးချက်ကဒီလိုဗျစစ်ကောင်စီအနာသိမ့်တော့ဟိုတနစ်ဆိုတဲ့ဆိုတာ timeline ပေါ့ဟိုအချိန်ကန်တချက်ပေးခဲ့တယ်ခင်တယ်လို့မဖြစ်ခဲ့ဘူးဆိုတဲ့ပထမတစ်ချက်ပြီးတော့လူလူဘက်ကလည်းစစ်စာချင်းအားစိုက်ခွန်စိုက်လမ်းပေါ်ရီနောက်ကြတော့ဟိုလက်နက်ကင်နီးဒီနီးပေါင်းစုံတွေတနေ့တည်းတည်းထူးခြားဆပြပြီးတော့များပြားနေစေဖြစ်တဲ့အဲပြီးလူလူတို့ဟာဟိုစိတ်ကအကြပိုင်းမရဖူးလို့ကျွန်တော်ယူဆတယ်။သို့တော်လည်းပဲမေကွန်းနဲ့မှပါတယ်လို့ပေါ့တိုင်းပြည်ရဲ့အခြေအနေပြည်သူလူထုရဲ့သဘောနေဘဝအခြေအနေအားလုံးဟာကတော့အတော်ကိုအတော်ကိုစင်ရဲခြင်းပေါင်းမြောက်များစွာရှိပြီးတော့အဲ့ဒီဟာတွေကတာမန်ဆင်းရဲမှုဒုက္ခမဟုတ်ပဲနဲ့အနာဂတ်တိုင်းပြည်အနာဂတ်ပြည်သူလူထုအပေါ်မှာကျိုးတရားမှုကြီးကြီးမားမားဖြစ်မဲ့အနှုတ်သဘောတွေခံရတဲ့ဒီခံရတဲ့ဂျားရရကိုပြည်သူလူထုဟာကြိုးစားနေကြစေအသက်တည်ပေးနေကြတဲ့ဖြစ်တယ်လို့ကျွန်တော်ပြန်မှအပြည့်ပြားသိခင်ဗျဟုတ်ကဲ့
လက်ပေါင်းစုံကစန့်ကျင်မှုတွေကပုံမကြီးထွားလာတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လက်နက်ကင်စန့်ကျင်မှုတွေကိုလည်းကျွန်တော်တို့ကြည့်ပြစီဒီမှာ PDF တွေနောက်တိုင်းရင်းသားအဖွဲ့အစည်းတွေကတိုက်နေကြတယ်တချို့သတင်းတွေရကျွန်တော်တွေ့ရတယ်စစ်ကောင်စီဘက်ကစစ်တပ်ဘက်ကအရေးနည်းတွေကြုံရပါတယ်မကြာခဏအစ်သတင်းတွေကျွန်တော်ကြားပါတယ်သို့တော်လည်းပဲစီရေးကြွညင်သူတွေသုံးသက်တဲ့စကားကျွန်တော်ဖတ်ရတာကျွန်တော်ပြောပြစီဘာလဲဆိုတော့စစ်တပ်ဟာတဖြည်းဖြည်းအရေးနည်းမှုတွေရှိပေမဲ့လည်းလောလောဆယ်သူတို့ကိုနိုင်ဖို့ခိုင်းနေတယ်ဘာကြောင့်လဲဆိုတော့ PDF ဖက်မှာလစ်ဟာနေတဲ့အချက်နှစ်ခုကစစ်တပ်ဘက်မှာရှိနေတယ်အဲ့ဒီနှစ်ခုကပထမတစ်ခုကတော့ Unity of Command တစုတစည်းရဲ့အမိန့်ပေးနိုင်မှုဘိုးချုပ်ကမှုဘိုးကနေပြီးတော့တစုတပေါင်းနဲ့စူးစီးတဲ့အမြင်အနာချမှတ်နိုင်မှုနဲ့ unity of strategy လို့သူတို့သုံးပါတယ်ဆရာမဟာဗျူဟာအရစူးစီးမှုမရှိဘူးစစ်တပ်ဘက်မှာအဲ့ဒါရှိတယ်ဆိုတော့ဆရာအိဟာကဘယ်လိုသဘောပေါက်ပါလဲ
ဟုတ်ကဲ့အခုတိုက်ပွဲကနက်နက်ကိုင်နှစ်ဖက်တိုက်ပွဲရိုးရိုးလေးမဟုတ်တဲ့အတွက်စီရင်ဘယူဟာသုံးသက်ချက်ကြီးချဖို့ရအတော်ကိုခရင်နဲ့အခင်ချင်းတစ်ခုဖြစ်တယ်လို့မြင်ပါတယ်ပြည်သူလူထုဘက်ကတိုင်းသားလက်နက်ကိုင်အင်အားစုတွေကတိုင်းသားအပြီးမခံနဲ့တခြားတခြားသောအင်အားစုတွေကလည်းဟိုတက်နိုင်တယ်လို့စူးစိမှုတော့သူတို့ဆောင်ရွက်နေကြတယ်အကုန်လုံးဟလာကွန်မန့်တစ်ခုအောက်ချုပ်သူမိန်ပေးသူတစ်ခုအောက်ထဲဝင်မှုဆိုတဲ့အလားအလာကိုတိုက်ပြီးတော့ဟိုမျောလင့်မထားတဲ့မှုလို့ယူဆတယ်အကွက်ချပြီးတော့ပေါ့ရက်ကြကြဆောင်ရွက်နိုင်ရင်ကိုစစ်တပ်ဘက်ကဟိုအချိနာလိမ့်မယ်အဲတော့စစ်တပ်ကိုနိုင်ကလည်းကြောက်ကြပြူဟောက်ဘယ်တော့မှဟိုကုံတော့ရှင်းတော့မလုံနိုင်တဲ့ဆယ်စုနှစ်တည်းများနေပြီအဲ့တော့အခုကကြောက်ကြပြူပါတဲ့မတူတဲ့စိတ်အခင်းချင်းကိုပြည်သူလူထုဘက်ကဆောင်ရွက်နေတော့စစ်တပ်အတွက်လည်းအတော်ကိုဟိုခက်ခဲတယ်တနည်းအားဖြင့်သူတို့လည်းစည်ရင်းနည်းနဲ့အတိုင်းတိုက်တိုင်လိမ့်မယ်လို့မျိုးဆဘူးသူတို့ကိုယ်နိုင်ကလည်းထပ်ပေါက်ကိုရုပ်ောက်ပွဲတစ်ခုနဲ့ထပ်ပေါက်ရှာရေးကြိုးစားနေတာဖြစ်တဲ့တွေ့ကျွန်တော်မြင်တာကတော့စီရေးသုံးသက်ချက်တခုလေးနဲ့တော့ပမာနိုင်ငံရဲ့အခင်းကျင်းဟာမလုံလောက်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီညမှာကျွန်တော်စီရေးနဲ့ပတ်သက်ပြီးတော့ရရှာစီယာလက်နက်တွေပို့ရတဲ့ဘာညာဆိုတာကျွန်တော်မမေ့တော့ပါဘူးဆရာဒါမေ့ကြလဲအကျုံးမဝင်တော့ဘူးဆရာဖျားတဲ့အဖြစ်အရကျွန်တော်ဆက်မေ့နေတာကအဲ့တော့နိုင်ငံတကာရဲ့ဖိအားပေါ့ပြောတာဆိုတာကတော့များလာတယ်လူတွေသုံးသက်ကြတယ်ပဲဒီမှာလည်းပဲဒါပေမဲ့ထိထိရောက်ရောက်မလို့ဘူးဥပမာအဖြစ်အာဆီယံဆိုကြပါစို့အာဆီယံကသူတို့မူငါးချက်အရသာလုံနေတချို့ကတိုက်တွန်းပြီးရေးကြပါတယ်အခုဂျပန်သတင်းစာတချို့က editorial editor မှတ်ချက်ထဲမှာကျွန်တော်ဖတ်ပါတယ်အာဆီယံကထိခဲ့လို့လုပ်ရမယ်နောက်ပြီးတော့အမေရိကန်တို့ဥရောပတို့ကလည်းသူတို့နောက်မှာ PPC တိုက်တွန်းပေးရမယ်တောင်းဆိုချက်အတိုင်းမလိုက်နိုင်ဘူးဆိုရင်ထုတ်ပြဖို့အထိကြိုးစားမယ်ဆိုပြီးတော့အကြံပေးရေးကြပါတယ်ဒါအဲ့လိုပြောနေကြတာတော့များတယ်ဒါပေမဲ့လက်တွေ့မှာတော့တကယ်တမ်းနိုင်ငံတကာဖိအားဟာထိထိရောက်ရောက်အကျိုးသက်ရောက်နိုင်တဲ့ပြောင်းလဲနိုင်တဲ့အခြေအနေရှိပါရဲ့လားလောလောဆယ်မှာ
ကျွန်တော်တို့ပြည်ပနိုင်ငံကြီးအတွေ့အကြုံနဲ့ရှင်းလိုက်လို့ရှိရင်နိုင်ငံတကာကိစ္စပေါ့နော်ကျွန်တော်တို့ကမရခဲ့တဲ့အခွင့်အကျင်းတွေအထောက်အကူတွေပုံကြီးတွေတိုင်ဝမ်မှုတွေအခုဒီ2020နောက်ပိုင်းပြည်သူလူထုရဲ့လှုပ်ရှားမှုကြီးကရနေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ကလည်းအစပိုင်းမှာတော့နိုင်ငံတကာကိုအင်တာမမြုံနဲ့အားထားခဲ့ကြဘူးတဲ့အဲ့ဒီချင်းကပြည်တော်မှနေတဲ့ပြည်သူလူထုကလည်းနိုင်ငံတကာအပေါ်မှာဟလာအားထားမှုကြီးခဲ့ကြတယ်။ဒါပေမဲ့အခုနောက်ပိုင်းအခြေအနေတွေကိုသုံးသပ်ပြီးတော့ပြည်သူလူထုကိုယ်၌ကနိုင်ငံတကာအပေါ်မှာအားထားမှုကအရင်တုန်းကညှောနဲ့အားထားမှုတော့မဟုတ်ဘဲနဲ့အတိုင်းပါကန့်သက်အမှန်နဲ့နှိစက်လာတယ်လို့ကျွန်တော်ယူဆပါတယ်။နိုင်ငံတကာဆိုတာလည်းတိတိတိုင်ပဲဟိုကျွန်တော်တို့ကိုခုနရုရှားမမေးပါဘူးပြောလဲပဲကျွန်တော်သုံးသက်တာကတလို့ဗျစစ်ကောင်စီရဲ့တွက်ကတော့ဒီရုရှားဆိုတဲ့ဖဲချက်ကြီးဟာအတော်လေးအတုံးကျတယ်လို့မြင်ပါတယ်အချုပ်ပြောရင်ရုရှားအချက်ဟာလည်းအရေးကြီးတယ်နိုင်ငံတကာအချက်ကလည်းအရေးကြီးတော့လေပဲသူဟာအဆုံးဖြတ်ပေးမဲ့အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်ခင
်ဗျအဲ့ဆရာရုရှားနဲ့မကပါမြန်မာနိုင်ငံအင်းဒီချင်းဖြစ်တဲ့ထိုင်းတို့အိန္ဒိယတို့တရုတ်တို့ကလည်းပဲစစ်ကောင်စီသူနဲ့ဆက်နွယ်ပြီးတော့အလုပ်ကိုင်းနေလုပ်နေကြတယ်ဆိုတော့စစ်ကောင်စီအတွက်တော့ဒီဘက်မှာအာသာမှုတွေရှိနေသေးတယ်အကူအညီတွေရှိနေသေးတယ်လို့ဆိုရင်မှားမလားခင်ဗျာ
အမှန်ပါပဲစစ်ကောင်စီကလည်းဒီကောင်တို့ရဲ့သူ့ကိုထောက်ကူမဲ့ပါကွယ်မဲ့အကူအညီပေးမဲ့နိုင်ငံပေါင်းစုံကိုသူရှာပါတယ်ဒါပေမဲ့ကျွန်တော်တို့အဆုံးမေကောမှာဖြေခဲ့တယ်စစ်ကောင်စီဟာအသက်လုံးတိုက်ပြီးတော့သူတို့အုတ်ချုံမမရဘူးအုတ်ချုံမဲလို့လည်းမပြောတဲ့သူဟာတချိန်မှာသူထပ်ပေါ်တစ်ခုကနေသူခွဲပါလိမ့်မယ်။အယောင်ဆောင်အစိုးရတစ်ခုဖြစ်ပေဟိုပြည်အားစနစ်ကနေပြီးတော့ပြောင်းအောင်ပြောင်းလိမ့်မယ်။အဲ့ဒီအချိန်မှာခဏသူအားကိုးခဲ့တဲ့အချက်လက်တွေနိုင်ငံတကာကိစ္စတွေရုရှားကိစ္စတွေရောဒီကိစ္စတွေဟာနိုင်ပြည်ရဲ့အတွက်ကတော့မကောင်းနိုင်ဘူး။အင်းကြီးနဲ့လည်းတည်တယ်နိုင်မလို့လား။ဟိုဘယ်ဘယ်ဆိုရတဲ့ကွန်တွင်းစီဟောရဲ့လူမျိုးရင်းဟိုဆက်ဆံရေးလုံးပါပါတယ်သူတို့တိတ်ထက်လို့မရတဲ့နိုင်ငံတွေအိန္ဒိယဖြစ်ဖြစ်ထိုင်းဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ပေါ့နော်အာဆီယံရောပေါ့နော်ဒီတဲ့ကောင်းမွန်မမြင်တော့နေဘူးဆိုးတဲ့အကျိုးသက်ကြီးကိုပဲကျွန်တော်ဆိုရင်ပါလေခင်ဗျာ
စစ်ကောင်စီကနောက်နှစ်ဩဂတ်မှာ ရွေးကောက်ပွဲလုပ်ပြီးတော့ထပ်ပေါက်ချန်နေပါတယ်တနည်းအားဖြင့်သူတို့ကိုထောက်ခံတဲ့ပါတီကိုအနိုင်ရစီပြီးတော့တည်ဝင်ဆွဲဖြစ်အောင်လုပ်မယ်ဘာညာဆွဲလမ်းကြောင်းကိုတွားနေပါတယ်ဆိုတော့အဲ့ဒီလမ်းကြောင်းကစစ်ကောင်စီကထပ်ပေါက်ရသွားနိုင်သလားအဲ့ဒီလမ်းကြောင်းကမရရင်တော့ဘယ်နည်းနဲ့ထပ်ပေါက်ချမ်းလဲဆိုတော့စဉ်းစားရဖြစ်မယ်ထင်ပါတယ်ဆရာဘယ်လိုခံမှန်းမိပါလဲအနာဂတ်
အနာဂတ်ခံမှန်းရတာတော့ဖြစ်ရပေါ့နော်အဲစစ်ကောင်စီဟာပြည်အစနစ်နဲ့လုပ်ဖို့ကျူဟာအနာသိနေတမန်နေတရားအရေးအောင်ပြပြီးတာဖြစ်တယ်ကျွန်တော်ကတော့မဆမ်းသို့တော်လည်းသူပြာကိုကျွန်တော်ပထမဆုံးနေမှာဖြေခဲ့တယ်လို့နဲ့နဲ့သူကရမလားလို့လုပ်ခဲ့တယ်အခုတော့မရသေးတဲ့ပြင်အဲနောက်တစ်နှစ်ပေါ့လေနောက်တစ်နှစ်လောက်ရှိမှာဟောမှာပေါ့ထားပါတော့လေလက်ကျေးကြီးပြည့်သူရဲ့ထွက်ပေါက်ပါပြာစနစ်နဲ့နောက်အစိုးရကိုပြောင်းရေးသူသူရမှာပဲအစကတော့အချိန်ပုံသာပြောကြည့်ချောတယ်ကောင်ကိုစ조사ခြင်းနဲ့အဲ့လိုလည်းမရတော့သူအချိန်ဆောက်ရပါနော်အဲ့ဒီအတွက်လည်းပဲပြည်အစနစ်မှာဝန်ကမဲ့နိုင်ငံရေးပါတီတွေရလည်းရှိတယ်ခင်ဗျမိကုန်းကိုဖြေရရင်ဒီစနစ်နဲ့ဆက်သွားဖို့သူစ조사မယ်စစ်ကောင်စီဒါစစ်ကောင်စီရဲ့ရွေးလည်လမ်းပေါ့နော်ပြည်သူလူထုကလည်းတက်ဆွမ်းပြီးဆန့်ကျင်မှုတွေလည်းရှိလာလိမ့်မယ်လို့ကျွန်တော်အထင်တယ်ဥပမာပေါ့နော် PDF ဆိုမျိုးအဲ့တော့မှစိတ်ကူးမချက်ခဲ့တဲ့ဆန့်ကျင်မှုမျိုးလို့ PRU ကပွဲမှာဘယ်တော့မှမဖြစ်ဘူးတဲ့မကြုံဘူးတဲ့ဆန့်ကျင်မှုကြီးဒီလူလူဘက်ကရှိနိုင်တယ်လို့ကျွန်တော်ကယူဆတယ်တကယ်လို့စစ်တောင်းကြီးကအဲ့ဒီ PR စနစ်နဲ့သူကထပ်ပေါက်ကြီးကိုကောင်းကောင်းအသုံးချမယ်ဆိုရင်ဒါကိုပြည်သူလူထုကလည်းကြကြနန်းနာဆန့်ကျင်ကြလိမ့်မယ်လို့ကျွန်တော်ကယူဆပါတယ်ခင်ဗျာဟုတ်ကဲ့
အဲ့တော့နောက်ဆုံးပြည်သူလူထုရဲ့ထပ်ပေါက်ကဘယ်လိုဖြစ်မလဲဆရာ
အဲ့ဒါလည်းအတော့ခုခက်တဲ့အဲမိကုန်းပေါ့နော်ကျွန်တော်အတက်နိုင်ဆုံးဖြေရရင်ပြည်သူလူထုဟာအာစစ်ကောင်စီအာဏာသိမ်းတဲ့နောက်ထပ်စစ်ဆရာနာသိမ်းမှုမဖြစ်အောင်ဆိုတဲ့ဟိုဆောင်ပုံးနဲ့ဆောင်ရွက်လက်ခဲ့ကြတာဒီကနေ့ပေါ့အာပြည်သူလူထုဘက်ကလည်းတက်နိုင်ဆုံးစန့်ကျင်မှုတွေလည်းတက်တော့ပို့ပြီးတော့မစွမ်းနာရတဲ့အနေထားတရရှိနေတယ်တနည်းအားဖြင့်ဟိုသိပြီးတော့ပေါ့နော်ဟိုခမောင်းလင်းအာကိုကြီးမရှိတာတော့အမှန်ပဲခမောင်းအဲ့တော့ဒီအချင်းလေးပေါ်မှာမူတည်ပြီးတော့ပြည်သူလူထုရဲ့ကံကြမ္မာဟာကောင်းမယ်ဆိုမယ်ဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆတယ်အဲ့တော့ပြည်သူလူထုတန်ကောင်းပါစေလို့ပဲကျွန်တော်ဆုတောင်းပါတယ်ခမောင်းဟုတ်ကဲ့
ဦးကျော်သမားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သတင်းအချက်လက်မှားမှန်အကြောင်းအရာတွေကိုစစ်စစ်တင်ပြနေတဲ့ VO ရဲ့ပုံပြရုပ်သံ Polygraph အစီအစဉ်ကိုနားဆင်ကြည့်ပါခင်ဗျာ
ချောင်းလာကြလာပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းနိုင်ငံစစ်ပွဲဟာလမ်းကြောင်းမှန်ပေါ်ဆက်သွားနေတယ်လို့ရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကဩဂုတ်လ30ရက်နေ့ကပြောသွားပါတယ်။အထူးစစ်ဆင်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်။နေ့စနစ်တကျလှုပ်ဆောင်တာပါ။ဆွဲထားတဲ့အစီအစဉ်တွေတိုင်းဆက်ပြီးတော့သွားမှာပါ။ရည်မှန်းချက်အတိုင်းပြည့်မြောက်အောင်မြင်ပါလိမ့်မယ်လို့ပြောသွားပါတယ်။ဒါအထင်မြင်မှအောင်လုပ်တာပါ။ရုရှားကကီယက်မြို့တော်ကိုမသိမ်းနိုင်မဲ့အကြီးအကျယ်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။တပ်ချက်ကတင့်ကားတွေတပ်သားတွေအစစ်မြစ်လက်နက်တွေနဲ့နေပါပြီ။ရုရှားဘက်ကတင်ဆက်ရတဲ့စာရွက်စာတမ်းတွေအရရုရှားကယူကရိန်းကို15ရက်နဲ့အပြီးအောင်နိုင်မှုရည်ရွယ်ထားတာပါ။ရုရှားတပ်တွေကီယက်ကို3-4ရက်အတွင်းသိမ်းပိုက်နောက်တော့သမ္မတဗလိုဒီမီယာဇယ်လန်စကီကိုဖျောက်ချဖို့ဖြစ်ပါတယ်။အဲ့ဒါမှဖြစ်မြောက်ခဲ့ပါဘူး။ယူကရိန်းတွေကအနောက်နိုင်ငံတွေစီကရတဲ့တင့်ကားပြစ်လက်နက်တွေနဲ့ပြန်တိုက်တော့Kiev နာကလည်းရုရှားကိုပြန်ပြေးရပါတယ်။ရုရှားရဲ့အဆုံရှုံခံမှန်းချက်တွေကအမျိုးမျိုးဖြစ်ပေမဲ့ဆုံးရှုံးမှုပမာဏကကြီးပါတယ်။ဇွန်လမှာဗြိတိသျှထောက်လှမ်းရေးခံမှန်းချက်အရရုရှားတပ်ဖွဲ့ဝင် 2,000 သေဆုံးပါတယ်။ American စစ်ဌာနချုပ်ပန်တဂွန်ကတော့ရုရှားစစ်သား 8,000 လောက်ထိသေချာဒဏ်ရာရတယ်လို့ခန့်မှန်းပါတယ်။အခုဆိုရင်ရုရှားအစိုးရကရာဇဝတ်မှုကျူးလွန်ထားသူတွေကိုတိုက်ခိုက်ခိုင်းပြီးကြေးများများပေးအပြစ်ကနေကင်းလွတ်ခွင့်ရမယ်ဆိုတဲ့ကြေညာပေးပါတယ်။အမေရိကန်ကာကွယ်ရေးဌာနအပြောအရတော့ရုရှားကတန့်ကားပေါင်းသူတို့မှရှိတဲ့အရေးတွဲရဲ့၃ဘုံ၃ဘုံနီးပါးအစည်း1000နီးပါးဆုံးရှုံးခဲ့ရပါပြီ။ရုရှားက1950ပြည်လွန်နှစ်တွေက T-62 တန့်ကားဟောင်းတွေကိုဖုံခါတုံးနေရပါတယ်။ရုရှားမှာပြင်းမဲ့တိကျလက်နက်တွေလည်းနှဲနေပါပြီ။ အဲ့အရာပြန်အစားထုတ်ဖို့လဲအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုတွေကြောင့်ခက်ခဲမှာဖြစ်ပါတယ
်တရင်အချက်လက်မှန်တွေကိုသိချင်ရင်တော့ VOA ရဲ့ polygraph.info ဆိုတဲ့စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့နံပါတ်ကြီးအသင်းတချို့ထိတ်တိုက်တွေ့ခဲ့ကြပြီးတော့ဒီနေ့ဘောလုံးရာသီမှာဇယားစိတ်ကပြေးနေတဲ့အာဆနယ်အသင်းပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်ဇနီနေ့ကတော့အေဗာတန်နဲ့လီဗာပူးလ်တို့ဂုဏ်ရှိသီးကျသွားပြီးလန်ဒန်ဒါဘီပွဲတွေမှာတော့ Chelsea ကဝက်ဆမ်ကို2-0နဲ့နိုင်ပြီး Spurs က Fulham ကို2-0နဲ့နိုင်ပါတယ် Aston Villa နဲ့ Man City ပွဲမှာတော့ Man City တိုက်စစ်မှု Haaland ဂိုးသွင်းခဲ့ပေမဲ့ Villa ကတကူးပြန်သွင်းပြီးတကူးစီတည်ဖြစ်သွားပါတယ်တနင်္ဂနွေနေ့ကမန်ချက်စတာယူနိုက်တက်နဲ့ဇယားထိတ်ကအာဆနယ်တို့ဘွဲမှာတော့မန်ယူက 3-0 နဲ့နိုင်သွားခဲ့ပါတယ်။အာဆနယ်အသင်းဟာဒီပွဲရှုံးသွားတဲ့အတွက်ဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့လည်းရင်ဆိုင်လိုက်ရပါတယ်။မန်ယူနီးပြအရိုက်တန်ဟက်ကတော့ဇယားထိတ်ကအာဆနယ်ကိုနိုင်လိုက်ပြီမဲ့မန်ယူသင်းဟာဒီနေ့ပရီးမီယာလိဂ်မှာထိတ်တန့်အသင်းတွေကိုစိန်ခေါ်ဖို့အတွက်အစဉ်အသင့်မဖြစ်သေးဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။အရာနိုင်ငံမှာတော့မလာကြရင်ချင်းပါမယ်ကမ္ဘာဖလားဘောလုံးပွဲသွားမယ်ပြိဿတ်ဒီအတွက်ပြင်းကောင်းတစ်ခုကတော့ကမ္ဘာတော်ကလာမယ်ဘောလုံးပြိဿတ်ဒီအနေနဲ့ဒီကမ္ဘာဖလားအတွက်မှာဘီယာဝယ်လို့ရမှာဖြစ်ပါတယ်ကမ္ဘာဖလားကာလအတွင်းဘီယာရောင်းဖို့ကာတာအာနာပိုင်တွေကခွင့်ပြုသွားမှာဖြစ်တယ်လို့ကာတာကမ္ဘာဖလားနဲ့နှီးဆက်တဲ့သတင်းရမြစ်တွေကဆိုပါတယ်ဒါပေမဲ့တစ်ဖက်မှာလည်းကန့်သက်ချက်တွေတော့ရှိနေပါတယ်ဘောလုံးပွဲလက်မှတ်ရှိတဲ့သူကိုပဲရောင်းသွားမှာဖြစ်ပြီးတော့ပွဲမတိုင်ခင်3နာရီအတွင်းနဲ့ပွဲပြီးတနားရီအတွင်းမှာသာရောင်းသွားမှာပါဘောလုံးပွဲကနေတဲ့အချိန်အတွင်းမှာတော့ရောင်းချသွားမှာမဟုတ်သလိုပရိသတ်တွေအနေနဲ့လည်းပွဲကြည့်စဉ်ပေါ်မှာတောက်လို့ရမှာမဟုတ်ပဲပွဲကြည့်စဉ်အပြင်ဘက်ကကွင်းချန်စီယိုပရဝုံနဲ့တက်မှတ်ထားတဲ့ FIFA Fan Zone တွေမှာပဲရောင်းချသွားမှာဖြစ်ပါတယ် FIFA ရဲ့အဓိကစပွန်ဆာတစ်ခုဖြစ်တဲ့ Budweiser ကုမ္ပဏီကရောင်းချမှာဖြစ်ပြီးတော့ကမ္ဘာဖလားဘောလုံးပွဲရှိတဲ့နေ့တွေမှာ FIFA Fan Zone တွေမှာညနေ6နာရီခွဲကနေည7နာရီထိရောင်းသွားမှာဖြစ်တယ်လို့ဆိုပါတယ်ပုံမှန်အဖြစ်တော့ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတွေအတွင်းမှာဆိုရင်တော့ပရိသတ်တွေအတွက်လုပ်ပေးထားတဲ့ fan zone တွေမှာ VR တွေကိုတနေ့ကုန်ရောင်းချပေးတာဖြစ်ပါတယ်။ဒါပေမဲ့အခုဒီချိန်ကတော့အရင်နဲ့ VR နဲ့ပတ်သက်ပြီးတော့တင်းကျပ်စွာကန့်သတ်ထားတဲ့မွတ်စလင်နိုင်ငံတစ်ခုမှကမ္ဘာဖလားကိုပထမဆုံးအကြိမ်ကျင်းပတာဖြစ်လို့ကာတာနိုင်ငံရဲ့စီမင်းစည်းကမ်းတွေရကန့်သတ်မှုတွေတော့ရှိနေပါတယ်။ကာတာနိုင်ငံမှာအများပြည်သူမြင်ကွင်းမှာအရက်သေးသာတောက်စားခွင့်ကိုတားမြစ်ထားတဲ့အပြင်ဝယ်ယူသုံးစွဲတဲ့နေရာမှာလည်းအတော်လေးကိုကန့်သတ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအသေးစိတ်အချက်လက်တွေကိုတော့ FIFA နဲ့ရောကာတာအာဏာပိုင်နေနဲ့မှာဆွေးနွေးနေပြီးတော့စီးမင်းတွေနဲ့အညီဖြစ်အောင်လုပ်သွားဖို့ကြိုးပမ်းနေတယ်လို့ Budweiser ကုမ္ပဏီတာဝန်ရှိသူတို့ကပြောလိုက်ပါတယ်ခင်ဗျာ။အစတဲမှာပဲကမ္ဘာဖလားနဲ့ဆက်ဆက်တဲ့နောက်ထပ်သတင်းတစ်ခုကတော့ဒီနေ့ကမ္ဘာဖလားဘောလုံးပွဲမှာအမျိုးသမီးတိုင်းလူကြီးကိုပထမဆုံးအကြိမ်အသုံးပြုသွားမှာဖြစ်ပြီးတော့အဲ့တော့ဂျပန်နိုင်ငံကအမျိုးသမီးတိုင်းယိုရှိမီယာမာရှိတာကိုရွေးချယ်ထားပါတယ်သူနဲ့အတူနောက်ထပ်နှစ်ဦးလည်းပါဝင်မှာဖြစ်ပြီးတော့ယာမာရှိတာကတော့ကမ္ဘာဖလားမှာပထမဆုံးဒိုင်လူကြီးလောက်ရမယ်အတွက်စိတ်လှုပ်ရှားနေသလို PR တွေနဲ့လည်းရင်ဆိုင်နေရတယ်လို့ပြောပါတယ
်私たちこう女性が初めて男性のワールドカップ
ကျမတို့အတွက်ကတော့အမျိုးသားတွေကစားတဲ့ကမ္ဘာဖလားဘောလုံးပွဲမှာအခုလိုအမျိုးသမီးတွေကိုတိုင်အဖြစ်နဲ့ပါဝင်ခွင့်ပေးတဲ့အတွက်ဒါကအနာဂတ်မှာအမျိုးသမီးတွေအတွက်လည်းနောက်ထပ်ဖြစ်လာနိုင်ခြင်းအခွင့်အရေးတွေရှိရဲဆိုတဲ့သဘောပါပဲဒီအတွက်စိတ်လှုပ်ရှားမိသလိုတစ်ဖက်မှာလည်းလူတွေရဲ့ယုံကြည်အားကိုးမှုကိုရဖို့အတွက် PR တွေလည်းရှိနေပါတယ
်ဒီဘာကကမ္ဘာဖလားအတွက်အမျိုးသမီးတိုင်းကိုရွေးချယ်လိုက်သလိုကာတာရဲ့ဒေသတွေအိမ်ကြီးနိုင်ငံတစ်ခုဖြစ်တဲ့အီရန်မှာလည်းပြီးခဲ့တဲ့တစ်ပတ်ကတော့အမျိုးသမီးတွေကိုဘောလုံးပွဲကြီးကွင်းပေးလိုက်တဲ့အတွက်အီရန်မြို့မှာလုပ်တဲ့ဘောလုံးပွဲကိုအီရန်မျိုးသမီးတွေထောင်ထဲချီပြီးတော့ဝင်ကြီးကွင်းရခဲ့ပါတယ်အခုလိုဘောလုံးပွဲကြီးကွင်းရတာနဲ့ပတ်သက်ပြီးအီရန်အမျိုးသမီးတွေပြောတာကတော့
ကျမခွန်မအကြဇာဇာရီမထူမင်းတဲ့စတဒီယံမှာစတဒီခပ်ခဲလီခုပဲ
ကျမတို့အမျိုးသမီးတွေကိုအစားဒီဘောလုံးကွင်းကြီးတဲ့အခုလိုဝင်ကြီးခွင်ပေးတာအရင်ကောင်းပါလေယောက်ျားတွေနဲ့မိန်းမတွေဖြာခွားလို့လေကျမတို့လည်းကြီးခွင်ရတဲ့နယ်လေဟုတ်တယ်မလားကျမတို့လိုဆက်ကြောတဲ့အရွယ်မိန်းကလေးတွေအနေနဲ့လည်းဘောလုံးပွဲကိုအခုလိုကွင်းထဲမှာအနီးကပ်လာကြီးခွင်ရတဲ့နာပေါ့ဘာလို့လဲဆိုတော့ကျမတို့လည်းဘောလုံးပွဲတွေအားကစားပွဲတွေကိုအရင်စိတ်ဝင်စားတယ်လေ
قبلا استادیوم نیومدم برای اولین بار 100 درصد یه شور و هیجان خاصی داره
چما دی گوینه کو یینگا تکاما میاو پو باو داگا پرتما سون پیت بی اکو لو لا چی یارا دگے کو سئی لو شا بو گاون بی تھو جا باره گوینه ما لا چی یارا بلاو گاون نے سورا چما اپی نے اکو ری پیو لو یینگا جا بو تھا بی دا با
September ဘယ် FIFA ရဲ့ကမ္ဘာဖလားကြီးကိုအီရန်နိုင်ငံအီရန်မြို့မှာပြီးခဲ့တဲ့ September 1ရက်နေ့ကပြသခဲ့ပါတယ်။ဒီကမ္ဘာဖလားကြီးကိုအခုနှစ်ကာတာကမ္ဘာဖလားခြေစပွဲအောင်ထားတဲ့နိုင်ငံ32နိုင်ငံအပါအဝင်ကမ္ဘာတဝန်းကနိုင်ငံ52နိုင်ငံကိုလှည့်လည်ပြသနေတာဖြစ်ပါတယ်။အီရန်သင်းဟာလည်းကာတာကမ္ဘာဖလားကိုခြေစပွဲအောင်ထားတာကြောင့်အီရန်နိုင်ငံကိုရောက်လာခဲ့တာဖြစ်ပြီးတော့အဲ့ဒီအတွက်လည်းဝမ်းသာတယ်ဆိုပြီးအီရန်မော်လုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ US Open Tennis တိုင်ပွဲမှာတော့အမျိုးသားဘက်မှမနစ်ကချန်ပီယံဒနီယယ်မက်ဖက်ဒက်ရှုံးပြီးတော့တိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။ဒနီယယ်ကလည်းသတုထဆင်ပွဲစဉ်မှာမက်ဖက်ဒက်နဲ့ဩစတြေးလျကနစ်ကယ်ရီယပ်တို့ကစားခဲ့ကြတာမှာကယ်ရီယပ်က6-3-6 6-3-6 နဲ့တိုင်သွားခဲ့တာပါ။ဒါကြောင့်အခုဆိုရင်အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါမနစ်ကချန်ပီယံနေတိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။မြန်မာပြည်မှာတော့အမေရိကန်ကနာမည်ကြီးဆရီနာဝီလျံလဲတောက်ကြနေကကစားတဲ့တတိယဆင့်ပွဲစဉ်မှာဩစတြေးလျကအဲလာတမ်လျာနိုဗစ်ကိုရှုံးပြီးတင်နစ်ပြိုင်ပွဲတွေကနေအပီးတိုင်အနားယူသွားပြီဖြစ်ပါတယ်။အသက်40ရှိသွားပြီဖြစ်တဲ့ဆရီနာဟာအခုနှစ် US Open တင်နစ်ပြိုင်ပွဲပြီးအနားယူတော့မယ်လို့အစောပိုင်းကကြေညာထားပြီးဒီပွဲမှာရှုံးသွားတဲ့အတွက်တင်နစ်ကစားတာကနေလည်းအနားယူသွားတာဖြစ်ပါတယ်။ဝဲပြီးမှာတော့ဆရီနာကသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်အားပေးလာခဲ့တဲ့သူ့ရဲ့မိသားစုနဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်တယ်လို့ပြောကြခဲ့ပါတယ်။အထူးသဖြင့်အခုလိုသူအောင်မြင်မှုတွေရအောင်မြေတောင်မြောက်ပေးခဲ့တဲ့အားပေးခဲ့တဲ့သူ့အဖေနဲ့အမေကိုကျေးဇူးတင်ကြောင်းနောက်သူ့ရဲ့အမဖြစ်တဲ့ Venus Williams ကိုလည်းကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။ဆရီနာအခုလိုနားယူသွားတဲ့အတွက် Tiger Woods နဲ့ American သမားဟောင်းကရော Michelle Obama Billie Jean King အပါအဝင်အားသာလောကကကမ္ဘာကျော်ပုဂ္ဂိုလ်တွေအများပြားကလည်းဆရီနာရဲ့အောင်မြင်မှုတွေကိုသူတို့လူမှုကွန်ရက်ကနေတဆင့်အကုန်ပြုချီးကျူးစကားတွေပြောခဲ့ကြပါတယ်။ဆရီနာဟာ Grand Slam ပြိုင်ပွဲတွေမှာ Australian Open နဲ့ Wimbledon ကို5ချိန်စီ US Open ကို6ချိန်နဲ့ပြင်သစ် Open ကို1ချိန်စုစုပေါင်း23ချိန်ဘူးဆွဲခဲ့ပြီးတော့မျိုးသမီးဘက်မှာဒုတိယအများဆုံးရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ရဲ့အားကစားအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းရတော့အစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးတိုက်ကတလှည့်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Ukraine နိုင်ငံတွင် Zaporizhia nuclear ဓာတ်ပိစရုံအနီး Russia တို့သိမ်းပိုက်ထားတဲ့ဒေသတွေမှာနေထိုင်ကြတဲ့ဒေသခံတွေဘေးကင်းလုံခြုံရေးအတွက်ရွှေ့ပြောင်းချဖို့ Ukraine အစိုးရကဗုဒ္ဓနေ့မှာတိုက်တွန်းထားပါတယ်။ဥရောပရဲ့အကြီးဆုံး nuclear ဆက်ရုံကိုပြစ်ခတ်တိုက်ခတ်နေကြောင်း Russia နဲ့ Ukraine အစိုးရတို့အပြန်အလှန်ဆွတ်ဆွဲနေကြပြီး1986ခုနှစ်အတွင်းက Ukraine ရဲ့ Chernobyl nuclear ဓာတ်ပိစရုံမတော်တဆမှုလိုမျိုး nuclear မတော်တဆမှုဖြစ်နိုင်တဲ့အန္တရာယ်ရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာရောက်ရင်းနှီးမြှုပ်နှံကြဖို့အထူးသဖြင့်ရေနံနဲ့သဘာဝဓာတ်ငွေကဏ္ဍမှာရင်းနှီးမြှုပ်နှံကြဖို့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမြောက်လိုင်ကစက်တင်ဘာလ9ရက်နေ့ဗုဒ္ဓနေ့မှာဖိတ်ခေါ်ပါတယ်ရုရှားသမ္မတကျင်းပတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအကြီးအကဲကမင်းကွန်းပြောတာမှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်တာဖြစ်ပါတယ်ဒါအပြင်အမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီးငွေကြေးတို့နဲ့အစားထိုးအသုံးပြုနိုင်ရေးလည်းအကြံပြုသွားပါတယ်။အီရန်ကတူလောင်ထားတဲ့တန့်စင်ယူရေနီယံဟာဆိုရင်နောက်ထပ်တန့်စင်လိုက်ရင်နျူကလ িয়ার ဘုံးတလုံးအတွက်လုံလောက်နိုင်တဲ့အဆင့်ကိုနှီးကပ်နေပြီလို့နိုင်ငံတကာအမှုမျိုးဆိုင်ရာအေဂျင်စီ IAEA ရဲ့အစိုးရခန်းစာကဖော်ပြပါတယ်။အီရန်ဘက်ကအတိပေးကြေညာထားခြင်းမရှိတဲ့နေရာ၃ခုကနေယူရေနီယံဓာတ်ကျွန်းတွေတွေ့ရှိမှုကိုကုလသမဂ္ဂအမှုမျိုးစွန့်ရင်အေဂျင်စီ IAEA ကနှစ်နဲ့ချီစုံစမ်းနေတာဖြစ်ပြီးဒီယူရေနီယံဓာတ်ကျွန်းတွေရဲ့စစ်မြစ်ကိုလည်းအီရန်အစိုးရဘက်ကတိတိကျကျအပြစ်မပေးကြောင်းလည်းအစိုးရခန်းစာကဖော်ပြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်ပြအချင်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမူကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ကြပါလေ။ VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီ9နာရီအထိလိုင်းဒူမီတာ2440 51နဲ့ VOA Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။သွားရှင်များနဲ့တကွမြန်မာပြည်ပြည်သားအလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.